Welcome to the Voice of America in Burmese.
Washington VOA American Tangano. 2020 November 24 ရက် Ingani Manekin season တွေ ကို Myanmar Sanodin Manek 6 နာရီ ကနေ 9 နာရီ အထိ line kilometer 24 40 နဲ့ 51 line kilometer 190 လို့ ကနေ ထုတ်လွှင့် ပေး နေ ပါ ပြီ. ကျွန်မ ခင်မျိုး သက်ပါ. ဒီ Manekin သတင်း တွေ ကို မသိ ညီ ထိုင် နေ အတူ ပြောပြ ပေး ပါမယ်. November 3 ရက် ရွေး ကောက် ပွဲ မှာ အနိုင် ရ တယ် လို့ ကြေညာ ထား တဲ့ Joe Biden က အစိုးရ အသစ် ဖွဲ့ တဲ့ ခါ မှာ တာဝန် ထမ်းဆောင် မဲ့ ထိတ်နှန်း တန်တမန် တွေ နဲ့ အမျိုးသား လုံခြုံရေး တာဝန် ခံ တွေ ရဲ့ အငြင်းစင်း ကို တနင်္လာနေ့ မှာ ထုတ်ပြန် လိုက် ပြီး American နိုင်ငံ ခြားရေး ဝန်ကြီး ဖြစ် နေ အရင် ဒုတိယ နိုင်ငံ ခြားရေး ဝန်ကြီး ဟောင်း Anthony Blinken ကို ရွေး ချယ် လိုက် ပါတယ် နိုင်ငံ ခြားရေး ဝန်ကြီး ဟောင်း John Kerry ကို တော့ အမျိုးသား လုံခြုံရေး ကောင်စီ မှာ တာဝန် ယူ ရင်း ရာထူး အသစ် ဖြစ် တဲ့ ရာသီဥတုဆိုင်ရ သမ္မတ ရဲ့ အထူး တန်တမန် ဖြစ် နေ အငြင်းစင်း တင်သွင်း လိုက် တာ ပါ ဒါဟာ ဥတုရာသီ ပြောင်းလဲမှု ဆိုင်ရ ကိစ္စ ရပ် တွေ ကို အရေးတကြီး ကင်တွေ ရမယ် နိုင်ငံတော် လုံခြုံရေး ဆိုင်ရ ကိစ္စ ရပ် ဖြစ် နေ Mr. Biden ကသတ်မှတ်တယ် ဆိုတာ ကို ပြသတာ ဖြစ် ကြောင်း အကူပြောင်း ကာလ ဆောင်ရွက် နေတဲ့ အရာရှိ တွေ က ပြောပါတယ် January 20 မှာ 46 ဆမျက် သမ္မတ ဖြစ် နေ တာဝန် ယူ ဖို့ Mr. Biden က ပြင်ဆင် နေ ချိန် မှာ ပဲ သမ္မတ Donald Trump က တော့ ရွေး ကောက် ပွဲ ရလဒ် ကို ပြောင်းလဲ ဖို့ အတွက် ဥပဒေ အကြောင်း အရ ဆက် လက် လှုပ်ဆောင် နေတာ ပါ Mr. Biden ဟာ အကူပြောင်း ကာလ အတွက် Delaware ပြည်နယ် Wilmington မြို့ က သူ့ နေအိမ် က နေ စီစဉ် ဆောင်ရွက် နေတာ ဖြစ် ပါတယ် အမိမြေ လုံခြုံရေး ဌာန အတွက် ဒီ ဌာန မှာ လက်ထောက် ဝန်ကြီး ဟောင်း ဖြစ် ခဲ့ တဲ့ Cuban American ရှေ့ နေ တ ဦး ဖြစ် တဲ့ Alessandro Mayorkas ကို ရွေး ချယ် ထား ပါတယ် African American တဦး ဖြစ် တဲ့ American နိုင်ငံ ခြားရေး ဆိုင်ရာ ကျွမ်းကျင် သူ တန်တမန် ဟောင်း Linda Thomas Greenfield ကို ကုလ သမဂ္ဂ ဆိုင်ရာ American သမ္မတကြီး ဖြစ် နေ ရာထားတာ ပါ မြို့သား ထောင်လွှင့်ရေး ဆိုင်ရာ Director အဖြစ် CIA ဒုတိယ အကြီးအကဲ ဟောင်း Avril Haines ကို ရွေး ချယ် ထား ပြီး Jake Sullivan ကို တော့ အမျိုးသား လုံခြုံရေး အကြံပေး ဖြစ် နေ ရာထားတာ ဖြစ် ပါတယ် Britain ခြေဆိုင် AstraZeneca ဆေး ကုမ္ပဏီ က သူတို့ ဆန်းတန်နေတဲ့ ကာကွယ်ဆေးဟာ COVID-19 ရောဂါကာကွယ်ရေးမှာထိရောက်မှုသိရှိတယ်လို့တနင်္လာနေ့မှာပြောပါတယ် Britain နဲ့ Brazil မှာဒီဆေးကိုလူတွေနဲ့ဆန်းတန်နေတာဖြစ်ပြီးဆန်းတန်မှုမှာပါဝင်တဲ့လူအပေးတယောက်မှဒီရောဂါဒဏ်ကိုပြင်းပြင်းထန်ထန်ခံစားရတာဒါမှမဟုတ်ဆေးရုံတင်းရတာမျိုးမရှိဘဲထိထိရောက်ရောက်ကာကွယ်နှံ့ဆန်းရှိတာတွေ့ရတယ်လို့ပြောပါတယ်ဒီဆေးအတွက်ဆန်းတန်မှု2မျိုးမှာတစ်မျိုးကရာဂိုင်နှုန်း90ထိရောက်ပြီးနောက်တစ်မျိုးက62ရာဂိုင်နှုန်းထိရောက်မှုရှိတဲ့အတွက်ရေဘူးကခြုံကျင်ရင်ထိရောက်မှုရာဂိုင်နှုန်း90ရှိတာတွေ့ရတယ်လို့ပြောပါတယ်။ဒီဆေးနဲ့ပတ်သက်ပြီးအချက်လက်အခုတည်းပိုပြည့်စုံအောင်ဆက်လုပ်နေကြောင်းနဲ့ထိရောက်မှုအတိုင်းအတာတွေရောဘယ်လောက်ကြာကြာအကာအကွယ်ပေးနိုင်လဲဆိုတာကိုဆက်ပြီးစမ်းသပ်ပြီးမှသုံးသပ်မှုတွေထပ်လုပ်မယ်လို့လည်းပြောပါတယ်။ဒီကာကွယ်ဆေးကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကအရေးပေါ်သုံးစွဲခွင့်ရှိတဲ့စည်ရင်သွင်းပေးဖို့အတွက်လှုံ့ဆော်နေတယ်လို့လည်း AstraZeneca ကုမ္ပဏီကပြောပါတယ်။ကမ္ဘာတစ်လွှာ COVID-19 ကူးစက်ခံသူက58 တန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက 1.3 တန်းကျော်ရှိနေတာပါကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအတွက်အတည်ပြုချက်ကျတော့မယ့်အနေအထားတွေ့နေရချိန်မှာပဲဒီကာကွယ်ဆေးဖြန့်ဖြူးရေးမှာဒန်းထူညီမျှမှုရှိအောင်နိုင်ငံတကာတိုင်ဝမ်ကလည်းလှုံ့ဆော်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ် American အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA နဲ့ဥရောပဆေးဝါးဆိုင်ရာစီးနင်းဥပဒေချမှတ်သူတွေအတည်ပြုပေးဖို့အတွက်တင်သွင်းထားတဲ့ American ဆေးကုမ္ပဏီ Pfizer နဲ့ Germany BioNTech တို့ရဲ့ COVID-19 ကာကွယ်ဆေးအပါအဝင်ဒီရောဂါကာကွယ်ဆေးထုတ်လုပ်မှုမှာလက်တလောအောင်မြင်တိုးတက်မှုရလာတာအတွက် WHO အကြီးအကဲ Tedros Ghebreyesus ကတနင်္လာနေ့ Geneva သတင်းစာရှင်းလင်းပွဲမှာဂုဏ်ပြုချီးကျူးလိုက်ပါတယ်။ကာကွယ်ဆေးထုတ်တဲ့သမိုင်းမှာအခုလိုကာကွယ်ဆေးတစ်မျိုးကိုအများဆုံးထုတ်နိုင်တာဒါပထမဆုံးဖြစ်ကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီကာကွယ်ဆေးအသစ်ကိုကမ္ဘာတစ်လောဖြန့်ဝေရမှာဒန်းလူညီမျှမှုရှိအောင်လှုပ်ဆောင်ရမှာဖြစ်ပြီးနိုင်ငံအစိုးရတိုင်းကသူတို့နိုင်ငံတွေအတွက်ပဲဦးစားပေးချင်မှာဖြစ်တယ်မယ်။ဆင်းရဲတဲ့နိုင်ငံတွေမှာပါရရှိအောင်လုပ်ဖို့လဲအခုလိုပန်ကြားခဲ့ပါတယ်
။ The urgency with which vaccines have been developed must be matched.
ကာကွယ်ဆေးထုတ်နိုင်ဖို့အတွက်အရေးကြီးတဲ့လှုပ်ဆောင်ခဲ့ရတယ်လို့ပဲဒီဆေးကိုမျက်မျက်တက်တက်ဖြန့်ဝေပေးဖို့လဲအလားတူအရေးကြီးတဲ့လှုပ်ဆောင်ရမှာဖြစ်ကြောင်းပြောကြားခဲ့တာပါ။ဒါပေမဲ့ရှုပ်ဖွဲ့ကြီးဟာဒီနှစ်ဆန်းပိုင်းမှာပဲတခြားဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဒီရောဂါအတွက်အရှင်မြင့်ဆောင်ရွက်မဲ့ ACT အစီအစဉ်ကိုချမှတ်ခဲ့တယ်လို့ COVAX ကကာကွယ်ဆေးအားလုံးညီလူညီမျှရအောင်လှုပ်ဆောင်ဖို့ပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကိုလည်းဖွဲ့စည်းခဲ့တာဖြစ်ပါတယ်။ COVID-19 ကာရောဂါကြောင့်လော့ဒ်ဒေါင်းချကန့်သတ်မှုတွေလုပ်နေတဲ့ဂျာကပဲကမ္ဘာလေးထုထဲဖန်လောင်းအိမ်ဓာတ်ငွေထုတ်လုပ်မှုဟာစံတင်လောက်တဲ့အဆင့်တွေမှာပဲရှိနေတာတွေ့ရတယ်လို့မိုးလေဝသဆိုင်ရာကမ္ဘာနိုင်ငံများအဖွဲ့အစည်း WMO ရဲ့အစီရင်ခံစာမှာဖော်ပြပါဗျာ။ကမ္ဘာလေထုထဲကာဗွန်နိုက်အောက်ဆိုက်ဓာတ်ငွေနဲ့ တခြားဖန်လုံရင်ဓာတ်ငွေတွေရဲ့ပါဝင်နှုန်းတွေကိုဖော်ပြတယ်ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုဆိုင်ရာနှစ်ဆင်ထုတ်စားဆောင်ကို WMO ကနေထုတ်ပြန်လိုက်တာပါ COVID-19 ကြောင့်လော့ကဒေါင်းချကန့်သတ်မှုတွေဟာအိန္ဒိယတည်းကိုပါဝင်နိုင်ငံတွေကမြို့ကြီးတွေမှာဒေသညီညွတ်မှုတွေကိုရော့ကျစေခဲ့တာဖြစ်ပါတယ်ဒါပေမဲ့ဖန်လုံရင်ဓာတ်ငွေထုတ်လွှတ်မှုတိုးလာတာလေရုတဲ့အပူချိန်တွေပိတ်မိတာနဲ့ကဘာကြီးပုံနှင်းမှုအဆက်မပြတ်တိုးလာနေတာတွေကိုတိုင်းတာတွေ့ရှိခဲ့ရတယ်လို့ WMO ကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိဘိုင်းလိုမီတာ24 kHz 1.2 MHz ဘိုင်းလိုမီတာ40 kHz 9.3 MHz ဘိုင်းလိုမီတာ51 kHz 5.85 MHz နဲ့ဘိုင်းလိုမီတာ190 kHz 1.95 MHz တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာမနေ့ခင်ပါရှင် VOE မြန်မာဘိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ကျွန်မတင်ကြီးထိုက်ပါ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်နိုင်ငံတွင်းအသွားအလာကန့်သတ်တမ်းမြစ်ချက်တွေကိုဖြည့်လျှော့နိုင်ရေးဆောင်ရွက်မယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတင်းနှင်းလာနေမင်ကိုမှပြောပါတယ
်ဖြည့်လျှော့ပေးနိုင်တယ်လို့ဖြည့်လျှော့ပေးခြင်းနဲ့စီးပွားရေးကြောင့်ရောပြည်သူလူထုတွေရဲ့စိတ်ဖြစ်စီမှုသက်သာဖို့အတွက်ပေါ့အဲ့တော့အသွားရေးလာရေးစီးပွားရေးလုပ်ဖို့လုံနိုင်တဲ့အခွင့်အရေးတွေပေါ်ပေါက်ရေးဒါတွေကိုကျမတို့အထူးဂရုစိုက်ပြီးတော့အများဆုံးအခြေအနေကောင်းလာအောင်လို့ကြိုးစားပါမယ်
။ဒီသတင်းပတ်တွေအတွင်း COVID-19 ဖြစ်ပွားမှုအနည်းငယ်တိုးလာပြီးနောက်သတင်းပတ်အနည်းငယ်အထိတိုးလာအောင်မဲ့အခြေအနေရှိကြောင်းဒါပေမဲ့အခြေအနေကိုထိန်းထားနိုင်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောပါတယ်။တနင်္လာနေ့နောက်ဆုံးရစီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 အတည်ပြုလူနာ8505ယောက်ရှိပါတယ်။ကျမရင်းနဲ့အကစားဝင်ကြီးဌာနရဲ့တင်းနှင်းလာနေည၈နာရီထုတ်ပြန်ချက်မှာတော့ COVID-19 အတည်ပြုလူနာသစ်1259ယောက်ထပ်တွေ့ပြီးသေဆုံးသူ26ယောက်ရှိတာကြောင့်သေဆုံးသူစုစုပေါင်းဟာ1965ယောက်ရှိပါတယ်။ဆေးရုံဆင့်ကွင်ရသူ6000နီးပါးရှိပြီဖြစ်တာကြောင့်လူနာ2000လောက်ဆေးရုံတက်ကုသမှုခံယူနေရဆဲဖြစ်ပါတယ်။မြန်မာနိုင်ငံမှာ COVID-19 စစ်ဆေးပြီးသူပေါင်း3000ကျော်ရှိပါတယ်ရှင်။ရှမ်းပြည်နယ်ကြောင်မဲမြို့မဲဆန္ဒနယ်ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံထားရတဲ့ဦးထိုက်စောတပ်ဖြတ်ခံရမှုကိုရှုတ်ချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရုံးကတင်းနယ်လာနေမှာချိန်ညှချက်ထုတ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့ဦးထိုက်စောကိုတပ်ဖြတ်ခဲ့ကြတဲ့လက်သက်တရက်ခံကိုအမြန်ဆုံးဖော်ထုတ်ပြီးတရားဥပဒေကြောင့်ရဆောင်ရွက်နိုင်ဖို့လဲညွှန်လေကြောင်းချိန်ညှချက်မှာဖော်ပြပါတယ်။ဦးထိုက်စောတက်ဖြတ်ခံရတဲ့အတွက်မိသားစုမိတ်ဆွေတွေနဲ့ထပ်တူစိတ်မကောင်းဖြစ်ရတယ်လို့လည်းပြောဆိုထားပါတယ်။ရှမ်းပြည်နယ်ကြောင်မဲမြို့အမျိုးသားလွှတ်တော်အမတ်နေရာရွေးကောက်ခံရတဲ့ဦးထိုက်စောဟာပြီးခဲ့တဲ့နိုဝင်ဘာလ21ရက်နေ့စနေနေ့ကနေအိမ်မှာအလုပ်လုပ်နေစဉ်တနတ်သမားကပြစ်ခတ်ခဲ့တာဖြစ်ပါတယ်။တနတ်တန်ရာနဲ့ဆေးရုံအယောက်မှာတည်ဆုံးခဲ့ရတာပါ။တနတ်နဲ့ပြစ်ခတ်ခဲ့သူဘယ်သူဆိုတာတော့အခုချိန်ထိမသိရသေးပါဘူးရှင်။အမေရိကန်နဲ့ထိုင်ဝမ်ကြားစီးရီးဆက်ဆံမှုအားလုံးကိုအပြင်းအထန်ဆန့်ကျင်ကြောင်းနဲ့အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးတဦးထိုင်ဝမ်ကိုလာတယ်ဆိုတဲ့ကိစ္စကိုလည်းတုံ့ပြန်မယ်လို့တရုတ်နိုင်ငံသားရေးဌာနကတင်းနှင်းလာနေမှာပြောပါတယ်။ထိုင်ဝမ်နဲ့ဆက်ဆံရေးအပေါ်အမေရိကန်အကြီးအကဲရာရှိတဦးကချီးကျူးပြောဆိုထားချိန်မှာပဲတရုတ်ကအခုလိုတုံ့ပြန်တာပါ။အာရှပစိဖိတ်ဒေတာအရှိအမေရိကန်စစ်ဖက်ထောက်လှမ်းရေးကိုကြီးကြပ်ရတဲ့ကျင်းနှစ်ပွင့်အဆင့်ရှိအမေရိကန်ရေးတပ်ဗိုလ်ချုပ်ကြီးတဦးဂျိုတင်မကျညာပဲထိုင်ဝမ်ကိုသွားတယ်လို့သတင်းရင်းမြစ်နှစ်ခုက Reuters သတင်းအေဂျင်စီကိုတင်းနှင်းကနေနေကပြောပါတယ်ဒီခီးစင်နဲ့ပတ်သက်ပြီးထိုင်ဝမ်နဲ့အမေရိကန်တို့ဘက်ကတော့အတိမပြုပါဘူးထိုင်ဝမ်ကိုလက်နက်ရောင်းချမှုသစ်တွေအပါအဝင်အမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကထောက်ပံ့မှုပို့ပေးလာတဲ့အပေါ်တရုတ်ကစိုးရိမ်နေပါတယ်။ထိုင်ဝမ်ဟာသူ့နယ်မြေလို့တရုတ်ကရှုမြင်ပြီးနိုင်ငံချင်းဆက်ဆံရေးလုပ်ဖို့အခွင့်မရှိဘူးလို့လည်းယူဆထားတာပါ။အမေရိကန်နဲ့ထိုင်ဝမ်အရာရှိတွေကြားအပြန်အလှန်သွားလာမှုဒါမှမဟုတ်လဲစီးရေးပတ်သက်မှုတွေကိုတရုတ်ကပြက်ပြက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဆောင်လီချန်းကပြောပါတယ်။ထိုင်ဝမ်ရေးဟာလွန်မဲ့ထိလွယ်ရှလွယ်ကိစ္စဖြစ်တဲ့ဆိုရာကိုအမေရိကန်ဘက်ကအပြည့်အဝလက်ခံအသိမှတ်ပြုဖို့လဲတရုတ်ကတိုက်တွန်းကြောင်းပြောခွင့်ရဆောင်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင် ဩစတြေးလျမှာ COVID-19 ကူးစက်ပြန့်နှံ့မှုတွေကြောင့်လူဦးရေထူထပ်ဆုံးပြည်နယ်တစ်ခုဖြစ်တဲ့ New South Wales နဲ့ Victoria ကြား9လနီးပါးကြားအတော်အလာကန့်သတ်ပိတ်ပင်ထားမှုကနေတနင်္လာနေ့မှာပြန်ပြီးဖွင့်လှစ်ပေးလိုက်ပါပြီ။ခီးသွွာလာခွင့်တပ်မြစ်ချက်ဖိရှားလိုက်ပြီးနောက် New South Wales ကနေတောင်ပိုင်းအင်းကြီးချင်း Victoria ပြည်နယ်ကိုသွားဖို့ညလုံးပေါက်ကားတန်းရှိကြီးဖြစ်ခဲ့ပါတယ်။135ရက်ကြာအသွားလာကန့်သတ်တမျက်ချက်ကြောင့်မိသားစုတွေခွဲခွာခဲ့ရသလိုစီးပွားရေးလည်းအဟန့်အတားဖြစ်ခဲ့ပါလေ။ New South Wales ပြည်နယ်ဝန်ကြီးချုပ်ဂလာဒီဘာရက်ဂျီဂလီယန်ကတော့တနိုင်ငံလုံးဖွင့်လှစ်ဖို့အချိန်ရောက်ပြီလို့ပြောဆိုလိုက်ပါတယ်။
We'll try and work hard not only never again to have a lockdown but also never to have
ပြည်နယ်ရင်အသွားလာကန့်သတ်တမျက်ချက်တွေထပ်မလုပ်ရစေဖို့တင်မဟုတ်ဖဲပြည်နယ်နယ်စပ်တွေကိုထပ်ပြီးတော့မပိတ်ရစေဖို့ပါကြိုးစားပန်းစားဆောင်ရွက်ပါမယ်လို့ပြောဆိုသွားတာပါဩစတြေးလျတောင်ပိုင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမရှိတာ24ရက်ဇက်တိုက်ရှိခဲ့ပြီလို့လည်းအာဏာပိုင်တို့ကပြောဆိုထားပါတယ်ဒါကြောင့်လူလူအနေနဲ့အပြင်းထွက်ရင်မဖြစ်မနေနှကောင်းစည်းတက်စရာမလိုတော့သလိုလူစုလူဝေးလုတ်ခွင်လည်းရှိသွားပြီဖြစ်ပါတယ်ရှင် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကားနေ့မနေ့ကင်းသတင်းတွေကိုပြောပြပေးခဲ့တာပါအခုဆက်ပြီးသတင်းဆောင်မတွေနဲ့သတင်းပတ်ဆင်ခန်းဟာတွေကိုနားဆင်ကြရအောင်ပါရှင
်တင်တော်ဝင်းမင်ပါအခုတစ်ခါရွေးကောက်ပွဲပြီးကြောင်မဲမြို့နယ်မှာအနိုင်ရအမတ်တူပြစ်သက်ခံရတာပါဝင်ဖြစ်လာတဲ့ထူးခြားဖြစ်စဉ်တွေကိုရွေးကောက်ပွဲအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရဒေါက်တာမျိုးညွန့်ကိုမေးရမှာရွေးကောက်ပွဲအောက်ပွဲခံမေကွန်းပြောတာကအစကွာသွားပြီလို့အခုလိုဆက်ရှင်းပြပါတယ
် NLD အောက်ပွဲမေကွန်းကိုကျွန်တော်ရဲ့ဥက္ကဋ္ဌကပြောလို့မရတော့ပါဘူးခင်ဗျာရွေးကောက်ပွဲလွန်သွားရင်သူတို့ကနိုင်ငံကြီးလွတ်ခွင့်မရှိတော့ပါဘူးအဲ့တော့ကျွန်တော်တို့ရဲ့ဒုက္ခနဲ့ဒေါက်တာစောမြင့်မောင်ကဒီရွေးကောက်ပွဲအနှစ်ချုပ်သဘောမျိုးကို78ရက်နေပြောပြလိုက်ပါပြီ။အဲ့ဒါကိုပဲကျွန်တော်တို့အောင်ပွဲမင်းကိုလို့ကျွန်တော်တို့ယူဆပါတယ်။ဒီ2008ဖွဲ့စည်းပုံအထူးကြတဲ့ဗျာကျွန်တော်တို့ဝင်ကြီးချုပ်တွေကအထီးရပြောလို့ရတယ်။ပြည်ထောင်စုအဆင့်ဒုဝင်ကြီးရာနေအထက်ကိုပြောလို့မရတော့
ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီတစ်ခေါက်ဒီ NLD အောင်ပွဲကြီးညာချက်သဘောမျိုးတဲ့မှာဘလို့ထူးခြားတာကိုတွေ့မိလဲ
ထူးခြားတာကတော့ကျွန်တော်တို့ဘက်ချုပ်ကဒိုင်းနာအရေးနဲ့ပတ်သက်ပြီးနောင်လာမယ့်ပြည်တော်စုအရေးဆိုပြီးဒိုင်းနာပါတီနဲ့ပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်လိုက်တာတော့ပြောလို့ရပါတယ်ခင
်ဗျဟုတ်ကဲ့ဆရာအဲ့ဒီပုံမှာရောနောက်ထပ်တုတ်တက်မှုတွေထူးခြားမှုတွေရှိလာသေးလား
ဒီကူကဖြစ်တော့ဒိုင်းနာပါတီအများစုကလက်ခံပါတယ်အဓိကကဖိတ်ခေါ်တာပဲရှိပါသေးတယ်ဘယ်လိုသွားမယ်ဆိုတာတော့စိတ်ဝင်မှုတွေပြီးမှကျွန်တော်ကဆုံးဖြတ်နိုင်မှာဖြစ်တော့သူတို့ဘုတင်ရှားတယ်တိကျတယ်တရင်စကားမပါဘူးဆိုပြီးတချို့ကြတော့လေဒီလိုဆုံးဖြတ်အမှန်မသိဖြစ်နေတာတော့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီအပေါ်မှာဆရာချက်ဖြည့်ပြီးတော့သူတို့ကိုစင်ပြကြတာရှိလား
ဒီစိတ်ကူးကကျွန်တော်တို့တိကျတတ်မှတ်ထားပြီးမရှိသေးပါဘူးကျွန်တော်ဆွေးနွေးမှုရလာတဲ့အရာပဲပုံဖော်ရမှာဖြစ်တဲ့အခါကြတော့
ဟုတ်ကဲ့ဒီအပိုင်းအတွင်းမှာထူးကြတာတော့ဒီကြောင်မဲဖြစ်စင်ပေါ်ဆရာနော်အဲ့ဒီခါကျတော့ဒီလက်ရှိစုံစမ်းစစ်ဆေးမှုတွေနဲ့နောက်မဖြစ်လောက်တားဆီးနိုင်ဖို့အနေထားတွေမှာရော
အဲ့ဒီနေရာငကူတွေကလုံုံကြီးအားနေတဲ့နေရာဖြစ်ပါတယ်ခင်ဗျာအဲ့ဒီတော့ရှေ့ရခင်ကလည်းဒီလိုပဲလောက်ကျန်တပ်ဖြတ်မှုတွေအချိန်ချင်းဖြစ်ခဲ့ဘူးတော့နောက်မဖြစ်အောင်တားဆီးဖို့ဆိုရင်ဒီပြည်တွင်းစိတ်ချုပ်ငြိမ်းသွားမှာအကောင်ဆုံးတားဆီးမှုဖြစ်ပါလိမ့်မယ
်ဟုတ်ကဲ့ဆရာအဲ့ဒီတော့ဒီပြည်တွင်းစိတ်ချုပ်ငြိမ်းရေးအတွက်လက်တလောပေါ့နော်လှုပ်ဆောင်ဖို့ဒီပြင်ဆင်ထားမှုအနေထားရောအထူးသဖြင့်တော့နှစ်နှစ်နီးပါးကြာလာတဲ့ဒီရခိုင်ပြည်နယ်မှာအေးအေးရခိုင်နဲ့တကိုင်တပ်ဖွဲ့နဲ့တပ်မတော်တို့ကြာအပြန်လန်ဒီစင်ညာချက်တွေထုတ်တောင်းဆိုကြိုးစိုးအပီးပေါ့ဆရာနော်တိုက်ပွဲတွေကစငြိမ်လာတဲ့အနေထားမျိုးမှာနောက်ထပ်တိုးတက်လာနိုင်မှုပေါ့
ကျွန်တော်ငြိမ်းချမ်းရေးဆွေးနွေးမှုအတွက်တော့ဘယ်လိုအဟံတားမှမရှိပါဘူးသူတို့လည်းဒီအေးအေးအဖွဲ့ကကြီးညာထားတဲ့ကျွန်တော်တို့ဖန်ပြီးခံကိုယ်စလေလောင်း၃ဦးပြန်ထုတ်ရေးအတွက်တို့ကဒီဥပဒေရအချင်းချခံရသူတွေကိုသူတို့ပြန်လွတ်ပေးဖို့တောင်းဆိုတဲ့ကိစ္စကတော့ကျွန်တော်တို့အခက်အခဲရှိပါတယ်။အောက်ဆုံးကျွန်တော်ကိုယ်စလေလောင်း၃ဦးကရွေးကောက်ပွဲလုပ်ငန်းတွေကိုဥပဒေနဲ့ညီဆောင်ရနေစင်မှာဒီဒါဇာခံတပ်ဖွဲ့နော်လက်နဲ့အင်အားနဲ့ဖန်ပြီးခါတာဖြစ်ပါတယ်။
ဟုတ်ကဲ့ဆရာကြီးဒီနေရာမှာညီညီနဲ့ပတ်သက်လာတော့ဒီတက်မတော်ရဲ့ခန္ဓာကတစုံတရာအရေးပါလာတော့ဆရာနော်။
အဲ့ဒီပုံမှာရောဒီလက်ရှိအစိုးရအနေနဲ့ဒီရွေးကောက်ပွဲအပြီးမှာတမရုံနဲ့ညီနိုင်ဆွေးနွေးဖို့အနေထားတွေရောဘယ်လိုရှိလဲဆရာ
။ဒါနှစ်ဖက်မှာလည်းတွေ့ဆုံဆွေးနွေးရေးအတွက်ကမ်းလှမ်းနိုင်တဲ့အခွင့်အလမ်းတွေလည်းရှိတဲ့အတွက်ဒါငြိမ်းချမ်းရေးအတွက်ကမ်းလှမ်းဆွေးနွေးမယ်လို့ဖြစ်နိုင်တဲ့အခြေအနေရှိပါတယ်။ဒါပေမဲ့တခုရှိတာကတော့ဘယ်လိုပုံစံမျိုးမှာတွေ့နိုင်လဲဆိုတော့ကြိုတင်သတ်မှတ်ထားတဲ့တောင်းဆိုမှုမျိုးရှိတော့ဒီလိုတွေ့ဆုံမှုမှာနည်းနည်းအခက်အခဲဖြစ်နိုင်မှာ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာမြို့ညွတ်ခင်ဗျာကျွန်တော်ဝင်းမင်ပါ။
စစ်တပ်နဲ့ကချင်လက်နက်ကိုင်ဖွဲ့ KIO ကြားစစ်ရေးသိမ်းမှမှုသူကြောင့်နေရက်ကနေတင်းချောင်နေကြရတဲ့ဒေသခံတွေနေရက်ပြန်ဖို့စဉ်းစားနေတဲ့ကြောင်းတင်ပြပေးပါမယ်။ကျွန်တော်နိုင်ကုန်းအိမ်ပါကချင်ပြည်နယ်မှာလက်နက်ကိုင်ပြည်ပခန့်တွေရုတ်ပွားလာတာကြောင့်တရုတ်နိုင်ငံနဲ့နယ်စပ်မှာခိုးလုနေကြတဲ့ကချင်စစ်ချောင်ဒုက္ခတွေနေရက်ပြန်နိုင်ဖို့စဉ်းစားနေတာဖြစ်ပါတယ်။စတုံးနဲ့ဝိုင်းမော်မြို့နယ်ကစစ်ချောင်ရွာသားတွေရှင်းနှစ်ဆဲနေရက်ပြန်ဖို့စဉ်းစားနေတယ်လို့လဲကချင်နှစ်ချင်းခရိယံတင် KBC ဥက္ကဋ္ဌဒေါက်တာခလန်းဆန်းစွန်ကအခုလိုပြောပါတယ
်။မတိုင်6ဒီစတုံး6မှာရှိတဲ့ကျွန်တော်တို့ဒီရွာ9ရွာပေါ့ဒီကမ္ဘာဒီလမ်းဘက်ကရွာ9ရွာကအမစစ်ချောင်60အင်ထောင်စုနန်းချောင်းမှာရှင်ကြဲရဲ့စတုံးရဲ့ပေါင်းတော့အင်ထောင်စုကတော့နေရာ90 300ပေါင်းကျင်ရှိပါတယ်။သူကတော့900ပေါင်းကျင်တော့မှာပဲရှိပါပါ။အဲ့ဒီနေရာမှာသူတို့ကနေလို့မရတော့ဘူး။ပြုတ်ပြီးဘက်ကလည်းရိတ်ခါတဲလို့မရ။ကျွန်တော်တို့ဒီဘက်ကလည်းရိတ်ခါတဲပို့ဆောင်ရေးလမ်းပန်းစစ်တွေတဲ့ဖြစ်တဲ့ဝိုင်းပေါ်မှာတော့များတယ်ကျွန်တော်တို့ဒီ KDC ကမှရော RC ကမှနေတော့ဒီမှာအဲ့ဒီဝိုင်းပေါ်မျိုးနဲ့ဟိုကုန်းကြီးကျောင်းမှာရှိပါလေ။လာမယ့်နှစ်မိုးမကုန်ချင်မှာကျွန်တော်တို့ဒီဘက်ရှုကျောင်းဖို့အခုလုပ်နေပါတယ်ဆိုတော့ပြောချင်ပါလား
။2017ဆွန်လကနေစတင်ခဲ့တဲ့ကချင်တကြောပြန်စစ်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ကချင်စစ်ဘေးရှောင်တွေဟာမြစ်ကြီးနန်းဝိုင်းမော်စတုံးကမ်ပိုက်တီတရုတ်နယ်စပ်နဲ့ KIO ထိန်းချုပ်နယ်မြေတွေမှာတိမ့်ရှောင်နေကြရတာပါ။နေရပြန်မဲ့စစ်ချောင်တွေကိုလုံခြုံတဲ့နေရာမှာနေရာချထားပေးမယ်လို့တောက်တာခလန်ဆန်းစွန်ကပြောပါတယ်
။သူတို့အရင်သူတို့ရွာမှာပဲသူတို့ရဲ့နေခဲ့တဲ့ရွာတွေမှာပဲသူတို့ပြန်နေဖို့ဖြစ်ပါတယ်။သူတို့နေခဲ့တဲ့ရွာတွေကတော့အခုတော့လုံခြုံရေးကတော့စိတ်ပူချမ်းလို့ပေါ့အမှသူတို့ဒီနေကြဆောက်တက်ပြီးနေတဲ့နေရာတော့ဖြစ်တာပေါ့ပြန်လို့ရပါတယ်ဒီမြချင်းနားနဲ့ကမ်ပိုက်ဒီလန်ဒ်ဆော့ကရွာတွေဖြစ်ပါတယ
်ဒုက္ခတွေတွေကတော့အနည်းဆုံး3လမှအများဆုံး6လရှိတာဝန်ယူသွားမယ်လို့လည်းကချင်ဒေသစစ်ဘေးရှောင်ပြည်သူများအကူအညီဆောက်ရှောက်ရေးကော်မတီ GHCC ကပြောပါတယ်ဒါပေမဲ့လည်းစစ်ဘေးဒုက္ခတွေတွေနေရပြန်နိုင်ဖို့လိုအပ်ချက်တွေရှိနေသေးတယ်လို့လည်းဝိုင်းမော်မြို့နယ်မိုင်းနာ KBC စခန်းတာဝန်ခံဥပရံဆိုင်ကပြောပါတယ်
ကျန်နေဆိုပထမတော့ဒါကြတော့ကိုနေတိုင်းမှာအဆောက်အဦတွေပေါ့နောက်ကူကြတော့အချို့ကြတော့ဒီတောင်ရာတွေပါတယ်လောက်ကန်စားတော့ကြဆိုတော့အဲ့ဒါပုလင်းရာဒီမရောက်ခင်အချို့ရောစားဖို့နေရေးခောက်ပတ်နေတော့လိုအပ်မလို့တော့ဖြစ်လာပါအဓိကအဲ့ဒီလုံခြုံရေးကိစ္စတွေပေါ့နော
်လက်ရှိကချင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲရပ်တန့်နေတဲ့အချိန်တွေကြောင့်သူတို့နေရပြန်နိုင်ဖို့စစ်ရှောင်ကော်မတီတွေ KIO ကချင်လွတ်လပ်ရေးဖွဲ့နဲ့အစိုးရဖွဲ့တို့ညှိနှိုင်းပြီးရှင်းနစ်ဆန်းမှပို့ဆောင်နိုင်မယ်လို့သူကဆိုပါတယ်စစ်ရှောင်များနေရပြန်နိုင်ဖို့အတွက်နိုဝင်ဘာလ17ရက်နေ့မှာဝိုင်းမော်မြို့နယ်အုပ်ချုပ်ရေးမှူးမြေစည်ရင်ဌာနနဲ့လူဝင်မှုကြီးကြပ်ရေးအဖွဲ့ကတာဝန်ရှိသူတွေကနေကျေးရွာတွင်ကွင်းစင်စစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့နေရပြန်မဲ့သူတွေရဲ့စီးရင်လဲကောက်ယူထားပါတယ်ဝိုင်းမော်မြို့နယ်တပတ်ကြံကျေးရွာကိုပြန်ဖို့စီးရင်ပေးလာတာအင်အားစု250ကျော်လူဦးရေ800ကျော်ရှိတယ်လို့လည်း GHCC ရဲ့စီးရင်မှာပေါ်ပြထားပါတယ်ဒါပေမဲ့စစ်ဘေးရှောင်တွေလုံခြုံစိတ်ချစွာနေရပြန်နိုင်ဖို့အတွက်မိုင်းချင်းလင်းရေးလုပ်ငန်းလှုပ်ဆောင်တာမရှိသေးတဲ့အတွက်စေတခန့်တချို့လည်းပူပင်နေကြပါတယ်ကချင်ပြည်နယ်မှာ2017ခုနှစ်ကစတင်ပြီးသမရုံနဲ့ကချင်လူလိုက်ရေးသမရုံ KIE တို့စကြောပြန်တိုက်ပွဲတွေကြောင့်မြို့နယ်တီတီကပြည်သူတွေနိစက်ရဒေတာဘက်ကိုထွေပြေးသိမ်းချောင်းလာပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်နေရတာပါလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့စီးရင်တွေအရ2018ခုနှစ်ဧပြီလအထိစစ်ဘေးရှောင်စခန်းပေါင်း90ခုရှိပြီးအိမ်တော်စု8000ကျော်လူဦးရေ4000နီးပါးနေထိုင်ကြတယ်လို့ဖော်ပြထားပါတယ်ဒါပေမဲ့ကုလသမဂ္ဂလူရာချင်းဆိုင်ရာစာနာမှုညှိနှိုင်းရေးယူ UNOCHA ကမြန်မာနိုင်ငံတွင်ပြည်ပခန့်တွေကြောင့်စစ်ဘေးသိမ်းရှောင်နေရသူ 24,000 ရှိနေပြီးစက်တင်ဘာလအထိစီးရင်တွေရကချင်ပြည်နယ်မှာ 9,000 ခွဲကျော်ရှိနေကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းတွေကဆက်ယုံအလုပ်ယုံတွေမှာကိုဗစ်ရောဂါပိုးကူးစက်သူတွေတိုးလာနေတာကြောင့်သတိထားဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မအင်တနာထွန်းပါ Shangong Dinega Sayon, a low young Dayajama, a low the Marie Kuvi Yoga Bukusam Muri Joni Abiro, Amyason appears like Daya Munega Sayon Connasejo Bawinelu, a low the Ma Yi Losha Duriga Piovare, a low the Marie Jacusam Muri Dula Yaraha, Jama Yi Lenyon Chedrigo, Lina Mu Ane Chajau Piedelule, Nimaning Alon Sanya, Gongtona Samulamu, low the Mamia, a Pajo Boho Comedy, a Purwin Matinsa Taka Piovare.
ပေါ်တေဒီပေါ်တွေးလူနာတွေဟိုတစ်ဆင့်ပြီးတစ်ဆင့်ပေါ့နော်ထပ်ပေါ်လာတာတွေကျမတို့တွေ့နေရတာရှိပါတယ်ရှင်ဟုတ်ကဲ့စက်ယုံတွေမှာအကျိုးအပေါ်လုပ်တဲ့ကာရီမှာလည်းလမ်းညွန်ချက်တွေနဲ့အညီလိုက်နာမှုအားနည်းတာတွေရှိသလိုလုပ်ငန်းခွင်မှာလည်းတတ်မှတ်ထားတဲ့အကွာအဝေးအတိုင်းလှုပ်လှုပ်ဖို့အခက်အခဲတွေရှိတဲ့အတွက်ရောဂါပိုးကူးစက်မှုအန်ရဲ့ဂျုံတွေရလာလို့လည်းပြောပါရစေ။ တယ်။အဲဒီရောက်ရောလူစုလူဝေးများလို့နေရာဖြစ်တယ်။နောက်တစ်ခွက်ကျတော့တယောက်နဲ့တယောက်ကလည်း6ပေချဖို့အတွက်သူတို့တွေကို6ပေချမှသာပြင်ပြင်ပြထားတယ်။သူတို့ရဲ့ checklist တွေနဲ့ပေါ့နော်။ဒါ A6 grade area မှာပြင်ပြင်ပြထားတာဖြစ်ပါတယ်။ဒါကဒီ A6 နဲ့ guide တွေပြင်ပြင်ပြလိုက်တဲ့နောက်ပိုင်းမှာဆိုလို့ရှိရင်ထပ်ပြီးတော့သူတို့နောက်ကနေပြီးတော့သူတို့ပြန် check လုပ်တဲ့ဒီ submit ဒါလည်းရှိနေမှာဖြစ်ပါတယ်။အခုလက်ရှိလဲတော့ဟိုဒီစေယုံလို့ပေါ့နော်။ဒီစက်ယုံလေးဘောပြန်ပြီးတော့ဒီစီကလိုက်တာမျိုးရှိမရှိငါမျိုးစစ်ဆေးတဲ့ဟာမျိုးတွေလည်းလက်ရှိလည်းစောင့်ရနေပါတယ်ပြောချင်တာကတော့အချက်တွေတချို့တစ်ချက်နှစ်ချက်သုံးချက်စသဖြင့်ဒီလိုမျိုးတွေအေးမလိုက်လာဘူးလွဲချော်နေတဲ့ခါမျိုးဆိုလို့ရှိရင်ယောဂပေါ်ကူးဆက်နိုင်တ
ယ်အလုပ်ရှင်တွေအနေနဲ့ကိုပူချိန်မြင့်တဲ့အလုပ်သမားတွေယောဂလက္ခဏာရှိသူတွေနဲ့ပိုးတွေ့သူနဲ့ထိတွေ့မှုရှိခဲ့တဲ့သူတွေကိုလောက်ခလာစာမဖြတ်တောက်ပဲခွင့်ပေးပြီးအလုပ်ကိုမလာဖို့ဆောင်ရွက်ပေးရမှာဖြစ်သလိုယောဂကူးဆက်မှုကိုတားဆီးနိုင်ဖို့ဆိုရင်အလုပ်ရှင်အလုပ်သမားပူးပေါင်းဆောင်ရွက်မှုကအဓိကကျတယ်လို့လည်းပြောပါတယ်။လူမှုဖူလုံရေးအဖွဲ့ရဲ့အမျိုးသားအဆင့်အလုပ်သမားကိုယ်စားလှယ်အဖြစ်လဲတာဝန်ယူထားတဲ့မတ်တင်စာထက်ကစက်ရုံတွေမှာကိုဗစ်ယောဂကူးဆက်ခံရတဲ့အလုပ်သမားတွေနဲ့ပိုးတွေ့လူနာနဲ့ထိတွေ့ခဲ့တဲ့အလုပ်သမားတွေအလုပ်မဆင်းနိုင်တဲ့ကာလအတွင်းမှာစက်ရုံကလောက်ခလာစာဖြတ်တောက်တာလူမှုဖူလုံကြီးခန်းစားခွင့်40ရာခိုင်နှုန်းအပြည့်အဝမရတာတွေလည်းရှိနေတယ်လို့လည်းပြောပါရယ
်အလုပ်သမားတွေကဘာကြီးကျမတို့စီကိုလာပြီးတော့တင်းချက်လက်တွေတိုင်ကြကြလဲဆိုတော့သူတို့ positive တွေ့တယ် positive တွေ့တဲ့အလုပ်သမားနဲ့ထိဆက်တဲ့ lockdown မိတဲ့အလုပ်သမားတွေကိုခွင့်မပေးဘူးလာစာတွေဖြတ်တယ်ဖြတ်တောက်ခံရတယ်သူတို့တွေကိုဘလို့လာစာရအောင်ဘလို့ဆောင်ရွက်လို့ရတယ်လဲဆိုတော့မိဘမျိုးတွေကျမတို့အခုချိန်ထိအချိန်ကြတဲ့ရင်းကြီးသုံးဟိုဆောင်ရွက်ပေးနေရတာရှိရပေါ့နော်နောက်တစ်ခုကဒီလူမှုဖူလုံရေးကပေးတဲ့ဂျာဂိုင်နှုံးတော်မှာအလုပ်သမားအပြည့်အဝမရတဲ့ကိစ္စမျိုးတွေအထိပါကျမတို့ကြုံတွေ့နေရတာရှိရထောက်ပံ့မှုနေနေတာပေါ့နော်အပြည့်အဝမရတဲ့ဆက်ယုံများအများကြီးရှိတယ်အများဆုံးအဖြစ်ကျမစီကိုတိုင်စာတိုင်လာတဲ့ဆက်ယုံတွေဆိုလို့ရှိရင်ရွှေပြည်သားမျိုးနယ်ဝါတရားစမှုဆောင်လို့ရွှေပြည်သားမျိုးနယ်ဘက်ကအများဆုံးဟိုတိုင်ကြားတာတွေတွေ့ရပါတယ်ရှင်ဟုတ်ကဲ့
ဖိုင်တာယာမြို့နယ်မှာကိုဗစ်ရောဂါပိုးတွေ့လူနာက3ပေါင်းခွဲကျော်ရှိပြီးအများစုကဆက်ယုံအလုပ်သမားတွေဖြစ်ကြပါဗျ။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ရောဂါဓာတ်ခွဲအတည်ပြုလူနာအရေအတွက်က8000နီးပါးရှိနေပြီးသေဆုံးသူက2000နီးပါးရှိနေပါဗျ။ကဲ့ရောဂါကူးစက်မှုတွေကိုကာကွယ်ထိန်းချုပ်ဖို့ကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအပါအဝင်နေရာအချို့မှာအိမ်ပြင်မထွက်ရအမိန့်ထုတ်ထားပေမဲ့ဆက်ယုံအလုပ်ယုံတွေကိုတော့ကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေနဲ့အညီလောက်ကင်ခွင့်ပြုထားတာဖြစ်ပါတယ်ရှင်။ကျွန်မအိမ်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။
COVID-19 တက်ပြည့်ရေးအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တဲ့ကမ္ဘာနိုင်ငံစည်ရင်းတွေထဲထိတ်ဆုံးမှရှိနေတဲ့နယူးဇီလန်နိုင်ငံရဲ့ဝန်ကြီးချုပ်အာဒန်နဲ့အမေရိကန်ရွေးကောက်ခွင့်သမ္မတဂျိုးဘိုက်ဒန်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောဆိုမှုမှာ COVID-19 တက်ပြည့်ရေးနဲ့အတူဒေသတွင်အခြားစိန်ခေါ်မှုတွေကိုပူးပေါင်းဆောင်ရွက်မယ်အကြောင်းဆွေးနွေးခဲ့ကြပါတယ်။ကျွန်တော်အောင်မြင်သူကဆက်လက်တင်ပြမှာပါ။ဘိုက်ဒန်ဟဲရစ်ရဲ့အာဏာလွှဲပြောင်းရယူရေးအဖွဲ့ကပြီးခဲ့တဲ့တနင်္လာနေ့ကထုတ်ပြန်ချက်အရရွေးကောက်ခွင့်သမ္မတဂျိုးဘိုက်ဒန်ကိုနယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကဝမ်းမြောက်ကြောင်းတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားရမှာ COVID-19 နဲ့အခြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။လက်ရှိသမ္မတထရမ့်ကရွေးကောက်ပွဲရှုံးနိမ့်မှုအပါအဝင် COVID-19 နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုညှင်းဆန်းနေချိန်မှာအခုလိုနယူးဇီလန်ဝန်ကြီးချုပ်ရဲ့တယ်လီဖုန်းခေါ်ဆိုမှုဟာဂျိုးဘိုက်ဒန်ကိုကမ္ဘာခေါင်းဆောင်စီးရင်နဲ့ထည့်သွင်းလိုက်တာမျိုးလည်းဖြစ်ပါတယ်။ဘိုက်ဒန်အဖွဲ့ရဲ့ကြေညာချက်မှာတော့နယူးဇီလန်ဝန်ကြီးချုပ်ရဲ့အတိမတ်ပြုမှုကိုကျေးဇူးတင်ကြောင်းအပါအဝင်သူမရဲ့ထပ်မံရွေးချယ်ခံရမှုအပေါ်မှာလည်းဂုဏ်ယူဝမ်းမြောက်ကြောင်းနဲ့နယူးဇီလန်နိုင်ငံရဲ့မိဘအဖြစ်အတွန်းရှိလိုကြောင်းဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကိုတိုင်လည်းပြီးခဲ့တဲ့အောက်တိုဘာနယူးဇီလန်ရွေးကောက်ပွဲမှာပြန်ပြီးအနိုင်ရခဲ့သူဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတယ်လီဖုန်းပြောဆိုချက်တည်းမှာတကဘာလုံးရင်ဆိုင်နေရတဲ့ COVID-19 ကပ်ရောဂါအပါအဝင်နိုင်ငံစုံဝါဒပြန်လည်တောက်တင်ခိုင်မာရေးဒီမိုကရေစီအားကောင်းလာရေးဒေသတွင်းလုံခြုံရေးဆက်လက်ထိန်းသိမ်းဖို့နဲ့ Indo-Pacific ဒေသအကျိုးဖြစ်ထွန်းစေရေးတို့အတွက်နယူးဇီလန်နိုင်ငံနဲ့နီးနီးကပ်ကပ်လှုပ်ဆောင်တာမျိုးကိုရှေ့ရှုကြောင်းဂျိုးဘိုက်ဒန်ကပြောကြားခဲ့တယ်လို့ထုတ်ပြန်ကြေညာမှာဖော်ပြထားပါတယ်။ဝန်ကြီးချုပ်အာဒန်ကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခြင်းနဲ့ပတ်သက်တဲ့သူမရဲ့တိုင်းပြည်ရဲ့ကြွမ်းကျင်မှုတွေကိုမျှဝေပေးလို့ကြောင်းပြန်လည်ပြောကြားခဲ့ပါတယ်။ဂျိုးဘိုက်ဒန်အားဖုန်းခေါ်ဆိုပြီးနောက်ဝန်ကြီးချုပ်အာဒန်ကသတင်းတောက်တွေကိုပြောကြားရမှာဘိုက်ဒန်နဲ့သူတို့နှစ်ဦးစကားပြောဆိုမှုဟာနွေးနွေးထွေးထွေးရှိပြီးဘိုက်ဒန်ကနယူးဇီလန်နိုင်ငံအနေနဲ့ကပ်ရောဂါကိုကင်တွယ်တာကိုသူအလွန်နှစ်သက်ကြေညာမှုရှိကြောင်းပြောခဲ့တယ်လို့ဆိုပါတယ်။နယူးဇီလန်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 တက်ဖြတ်ရေးမှာအအောင်မြင်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်ပါတယ်။တင်းကျပ်တဲ့သွာလာမှုကန့်သတ်ချက်တွေနဲ့နေဆက်ဝင်ရောက်မှုတွေကိုပိတ်ပင်ခဲ့တာကြောင့်နယူးဇီလန်မှာ COVID-19 လူနာ2000ကျော်နဲ့သေဆုံးသူ25ဦးသာရှိခဲ့တာပါ။ဆလဘီအာဒန်ကဘိုက်ဒန်အနေနဲ့နယူးဇီလန်ရဲ့ COVID-19 နဲ့ပတ်သက်ပြီးနောက်ထပ်တုံ့ပြန်မှုတွေကိုဆက်လက်ဆွေးနွေးလိုပြီးသူမအနေနဲ့ကတော့နိုင်ငံတကာနိုင်ငံကိုအဆက်အသွယ်အရပုံလူကူးယူဖို့မဖြစ်နိုင်ကြောင်းသတိပြုမိခဲ့တယ်လို့ဆိုပါတယ်
။ New Zealand has a number of natural advantages that have assisted us in managing the virus.
ဘိုင်းရပ်စ်ကိုထိန်းချုပ်ဖို့တဘာဝတရားကြီးကပေးရတဲ့အားသာချက်တွေအများကြီးရှိပါတယ်။နိုင်ငံကပူးပေါင်းဆောင်ရွက်မှုဟာလည်းအဓိကကျတဲ့တော့ချက်တစ်ခုဖြစ်ပြီးဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်အသုံးဝင်မဲ့အချက်အလက်နဲ့အသိပညာတွေကိုဘယ်နိုင်ငံနဲ့မဆိုနယူးဇီလန်ကမျှဝေချင်ပါတယ်လို့ပြောသွားတာပါ။သူမနဲ့ဘိုင်ဒန်တို့ဟာကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။ဘိုင်ဒန်အဖွဲ့ကထုတ်တဲ့ကြေညာချက်ထဲမှာတော့အာဒန်ဟာ2019ခုနှစ်အတွင်းခရစ်စတန်ဘုရားကျောင်းနှစ်ခုနဲ့ဘယ်လီတွေမှာလူအမျိုးအများတည်ဆုံးစေခဲ့တဲ့ပြစ်ကတ်မှုနှစ်ခုကိုကင်တွယ်ပြေရှင်းရမှာသူမတူတဲ့ဥဆောင်မှုပေးခဲ့သူအလုံးလုံးရင်သားသမီးတွေကိုပြုစုစောင့်ရှောက်နိုင်ခဲ့တဲ့စံပြမိခင်တူအဖြစ်ဘိုင်ဒန်ကချီးကျူးပြောဆိုခဲ့တယ်လို့ဖော်ပြထားပါတယ
်။အင်္ဂါနေ့နဲ့ခင် VOE မြန်မာပိုင်းစီစဉ်မှုဆက်လက်တင်ဆက်နေပါတယ်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ဖို့အချိန်ရောက်ပါပြီ။ကျမအင်ဂျင်နိုင်ပါရှင်။အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှအမျိုးသမီးတွေဘာကြောင့်ပူးပေါင်းပါဝင်လာကြသလဲဆိုတဲ့ကောင်းစဉ်နဲ့ thenewhumanitarian.org မှာရေးသားထားတဲ့စာမောက်ကိုနောက်ဆုံးအနေနဲ့ကောက်နှုတ်တင်ပြမှာပါ။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်တောင်တန်းနယ်နိမိတ်တွေမှာစစ်ယူနီဖောင်းဝတ်ထားတဲ့ဒါဇင်နဲ့ချီတဲ့အမျိုးသမီးတွေဟာရိုင်ဖယ်တွေကိုကင်ဆောင်ပြီးစစ်ရေးလေ့ကျင့်နေကြပါတယ်။ဒီအမျိုးသမီးတွေဟာမြန်မာနိုင်ငံမှာကိုယ်ပိုင်အုပ်ချုပ်ခွင့်အတွက်လက်နက်ကင်တိုက်ပွဲဝင်နေတဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကတခုဖြစ်တဲ့အေးအေးရခိုင်လက်နက်ကင်တပ်ဖွဲ့မှာစစ်တင်တန်းတက်နေသူတွေဖြစ်ပါတယ်။လက်နက်ကင်အဖွဲ့အစည်းတွေထဲမှာအခုလိုအမျိုးသမီးစစ်တီမျိုးတွေရှာပါလာပါတယ်။ဒါပေမဲ့ရခိုင်ပြည်သူတွေရဲ့ထောက်ခံမှုအပြည့်အဝရရှိထားတဲ့အေးအေးရခိုင်လက်နက်ကင်အဖွဲ့မှာတော့အမျိုးသမီးတွေပါဝင်မှုနှုန်းမြင့်တက်လာနေပါတယ်။အရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့ပြောဆိုချက်အရအကြမ်းဖက်တိုက်ခိုက်မှုတွေတိုးမြင့်လာတာစစ်တပ်ရဲ့နှိမ်ပန်းနှိပ်စက်မှုတွေနဲ့ဆင်းရဲနွမ်းပါတဲ့ရခိုင်ပြည်နယ်မှာအလုတ်ကင်ရှာပါလာတဲ့အကြောင်းရင်းတွေဟာအမျိုးသမီးတွေကိုရခိုင်လက်နက်ကင်ဖွဲ့မှပါဝင်ဖို့ပုံမတွန်းအားဖြစ်စေတယ်လို့ဆိုပါတယ်။တိုက်ပွဲတွေကြောင့်အဓိကထိခိုက်မှုအများဆုံးဟာအမျိုးသမီးနဲ့ကလေးငယ်တွေပဲဖြစ်တယ်လို့လူပေါင်းတောင်းနဲ့ချီပြီးတော့လဲရုပ်ပိုင်းစိတ်ပိုင်းဆိုင်ရာလုံခြုံမှုမရှိတဲ့စစ်ဘေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတယ်လို့ရခိုင်အမျိုးသမီးကွန်ရက်ကပြောပါတယ်။တိုင်းနယ်လက်နက်ကိုင်ဖွဲ့တွေထဲမှာရှိနေတဲ့အမျိုးသမီးစစ်သည်တွေဟာဥဆောင်မှုနေရာအတွက်အထူးသဖြင့်ငင်းကြဲရေးနဲ့ညှိနှိုင်းရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့ကန့်သက်ခံထားရတာတွေရှိနေသေးတယ်လို့လေလာသုံးသပ်သူတွေနဲ့အမျိုးသမီးစစ်သည်တချို့ကပြောပါတယ်။ဒါပေမဲ့အမျိုးသမီးစစ်သည်တွေတိုးလာတာဟာနှစ်ပေါင်းကြာရှည်လာတဲ့ပဋိပက္ခနဲ့သူတို့ကိုဘေးဖယ်ထားမှုတွေအပေါ်မှာမထင်မနှက်ဖြစ်မှုကိုပြသနေတာဖြစ်ပါတယ်။ရခိုင်လက်နက်ကိုင်ဖွဲ့တဲ့အမျိုးသမီးတွေပုံမူပါဝင်လာတဲ့အကြောင်းရင်းမှာတိုက်ပွဲတွေကြောင့်သူတို့မျက်စိရှိမှမိသားစုဝင်တွေတိုက်ဆုံးခဲ့ရတာစစ်ဘေးဒုက္ခသည်စခန်းတွေမှာဆင်းရဲဒုက္ခခံစားနေရတာတွေကိုလွတ်မြောက်ဖို့အတွက်ဖြစ်တယ်လို့ရခိုင်အမျိုးသမီးရှေ့ဆောင်အဖွဲ့ဥက္ကဋ္ဌစောစံငင်းကပြောပြခဲ့ကြောင်းဆောင်းမမှာဖော်ပြထားပါရှင်။
VOA American အတိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။နိုဝင်ဘာ10ရက်နေ့ကကျင်းပတဲ့ရွှေကောက်ပွဲမှာအနိုင်ရကိုယ်စားလှယ်တွေထဲအမျိုးသမီးတွေလည်းပုံများလာပါတယ်။အရင်ရွေးကောက်ပွဲတွေထက်အနိုင်ရသူအရေအတွက်ပိုများလာတဲ့အမျိုးသမီးကိုယ်စားလှယ်တွေကတော့နိုင်ငံရေးမှာအမျိုးသမီးတွေပိုနေရာချလာဖို့မျှော်လင့်ကြသလိုအမျိုးသမီးတွေနိုင်ငံရေးမှာပိုမိုဝင်ဆန့်လာတဲ့အတွက်တိုင်းပြည်တည်ဆောက်ရေးမှာအထောက်အကူဖြစ်လာဖို့လည်းမျှော်လင့်နေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းထောက်မှတ်စုအစီအစဉ်မှာစုစည်းတင်ပြပေးပါမယ်ကျွန်မအင်တနာထွန်းပါမြန်မာနိုင်ငံမှာရာစုနှစ်ဝက်လောက်စစ်တပ်ရဲ့အုပ်ချုပ်မှုအဆုံးသတ်ခဲ့ပြီးတဲ့နောက်ပထမဆုံးအကြိမ်ကျင်းပတဲ့2010ပြည့်နှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့အမျိုးသမီးကိုယ်စားလှယ်55ဦးသာရှိခဲ့ရာက2015ခုနှစ်မှာ150ကျော်နဲ့အခုနောက်ဆုံး2020ပြည့်နှစ်ရွေးကောက်ပွဲမှာမဲရလက်တွေအရ219ဦးအထိရှိလာပါတယ်။ဒါဟာဆိုရင်နောက်ဆုံးအကြိမ်ထွေထွေရွေးကောက်ပွဲတွေကျင်းပခဲ့တဲ့2015ခုနှစ်နဲ့ရှင်ရင်အနိုင်ရအမျိုးသမီးကိုယ်စားလှယ်အရေအတွက်ဟာ2020ပြည့်နှစ်မှာ46ရာခိုင်နှုန်းအထိတိုးလာခဲ့တာပါ။လာမယ့်လွှတ်တော်သက်တမ်းမှာဆိုရင်လည်းပြည်ထောင်စုလွှတ်တော်ထဲမှာအမျိုးသမီးကိုယ်စားလှယ်20ရာခိုင်နှုန်းနီးပါးရှိလာမှာဖြစ်ပါတယ်။အရင်ကအမျိုးသမီးကိုယ်စားလှယ်တွေမရှိခဲ့ဘူးတဲ့တိုင်းရင်းသားဒေသတွေကလွှတ်တော်တွေမှာလည်းဒီတစ်ကြိမ်မှာအမျိုးသမီးကိုယ်စားလှယ်တွေပါဝင်လာကြတော့မှာပါ။ချင်းပြည်နယ်လွှတ်တော်မှာဆိုရင်တော့ထန်တလန်မြို့နယ်မဲဆန္ဒနယ်အမှတ်2ကရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကဒေါ်နီရွှေလျန်းကလာမယ့်လွှတ်တော်သက်တမ်းမှာပထမဆုံးအမျိုးသမီးကိုယ်စားလှယ်အဖြစ်ပါဝင်လာတော့မှာပါ။ချင်းပြည်နယ်လွှတ်တော်မှာတဦးတည်းသောအမျိုးသမီးကိုယ်စားလှယ်ဖြစ်လာမဲ့ဒေါ်နီရွှေလျန်းကတော့ချင်းတိုင်းရင်းသူအမျိုးသမီးတွေအရေးဆောင်ရွက်ပေးဖို့မျှော်လင့်ထားတယ်လို့ပြောပါရယ်
။အရင်တုန်းကကျမတို့ချင်းတွေဆိုရင်အမျိုးသမီးတွေကဘယ်မှအဘမှလုပ်လို့မရဘူး။အိမ်မှုကိစ္စပဲဆောင်ရွက်ရမယ်။အင်တွင်းကလည်းပြေမထွက်ရဘူးဆိုတဲ့အတွေးခေါ်ကြီးကနေဒီမှာဆိုတော်တော်များများအဲ့ဒီအတွေးခေါ်ကြီးကကြံနေသေးတယ်။အဲ့ဒီအတွေးခေါ်ကြီးကိုကျမတို့ကိုယ်တိုင်ကိုကထုတ်ပြပေးစေချင်တာပေါ့။ဘာပဲဖြစ်ဖြစ်ကိုယ့်ရဲ့ဆွမ်းစားလေးဟိုရှိလို့ရှိရင်ပေါ့ဘာမဆိုကျမတို့အမျိုးသမီးတွေကလည်းဟိုဝင်လို့လို့ရတယ်ဆိုတော့အတွေ့အခေါ်လေးတွေပထမဆုံးကျမတို့ချင်းတွေရဲ့ချင်းမျိုးသမီးတွေကောင်းတဲ့မှာဝင်ဖို့ဟိုကျမပထမချက်အဲ့ဒါလေးကိုတစ်ချက်လူလာတယ
်မြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်မှုနှိမ်ကြတဲ့ဒေသတစ်ခုလည်းဖြစ်လက်မဆက်သွယ်ရေးလည်းခက်ခဲတဲ့ဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာအမျိုးသမီးတွေအလောက်ကိုင်းအခွင့်အလမ်းရရှိရေးဟာလည်းဦးစားပေးလုပ်ငန်းဖြစ်တယ်လို့ဒေါ်နီရွှေလျန်းကပြောပါတယ
်နောက်ဒုတိယအချက်ကတော့အလောက်အကန့်ခွင့်လန်းတွေပေါ့ခုနပြောသလိုကျမတို့ချင်းပြည်နယ်မှာဆိုရင်အမျိုးသမီးတွေကအိမ်မှုကိစ္စပဲလုပ်တယ်တခြားကိစ္စဟိုလှုပ်ဆောင်မလုပ်ဘူးဆိုတဲ့အတွေးခေါ်ကြီးဟိုအဓိကတော့မိခူပေါ့ကိုပိုင်အစွမ်းအစရှိအောင်လုပ်ကြိုးစားမယ်ကိုဟာနဲ့ကိုဘာမဆိုဟိုဘာလဲဥဆောင်မှုအပိုင်းမှာကိုအမျိုးသမီးတွေပါဝင်လို့ရမယ်ဆိုတဲ့အတွေးခေါ်ကြီးကတော်တော်လေးနေတယ်အဲ့ဒီတွေ့ကြအောင်အလောက်အကန့်အခွင့်လမ်းအလူရဲ့ဖွဲ့ရှိမှာပေါ့ဥမာပညာရေးကြမှာရေးတခြားတော့အဖွဲ့ရှိတွေကြမှာအမျိုးသမီးပါဝင်ဟာအစမှာလည်းဘယ်လုပ်ငန်းမဆိုဘယ်အဖွဲ့အစည်းမဆိုအစဉ်ပူပြီးမှအစဉ်ပြီးမယ်ဆိုတော့အတွေ့အကြုံလေးတွေကိုလည်းကျွန်တော်တို့အမျိုးသမီးရဲ့စိတ်ထဲမှာဝင်လာအောင်ပေါ့အဲ့ဒီစိတ်သက်တည်ကိုကပထမဆုံးအရင်တွင်းပေးရမယ်ပေါ့လုပ်ပေးရမယ်ပေါ့အဲ့ဒါအဓိကအချက်ပါပဲနောက်ပိုင်းမှာအဲ့ဒီအတွေ့အကြုံလေးတွေတခါယူချက်တွေရှိလာလို့ရှင်တပီးပြည့်ပြည့်နဲ့ကျွန်တော်တို့အမျိုးသမီးလည်းဟိုဗာလဲထူးတက်လာမယ်ပေါ့အဲအဲ့ဒီအချက်ကပထမအချက်ပါ
အရင်တော့အမျိုးသမီးကိုယ်စားလှယ်မရှိခဲ့ဘူးတဲ့ကယားပြည်နယ်မှာလည်းလာမယ့်လွှတ်တော်သက်တမ်းမှာအမျိုးသမီးကိုယ်စားလှယ်2ယောက်ပါဝင်လာတော့မှာပါကယားပြည်နယ်ဒီမိုကရက်တစ်ပါတီကဖရူဆော်မြို့နယ်ပြည်သူ့လွှတ်တော်မဲဆန္ဒနယ်အမှတ်2ကဝင်ရောက်ရှင်ပြိုင်တဲ့ဒေါ်အေဗလင်းကတော့နိုင်ငံရေးမှာအမျိုးသမီးတွေပါဝင်မှုရလာတာကြောင့်ဒေသဖွံ့ဖြိုးရေးမှာအကျိုးရှိနိုင်တယ်လို့မြင်ပါတယ
်ဒီအမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးသူသွေးရေးကိုကိုယ်တိုင်ဥစည်းဥဆောင်ပြီးတော့မှတရားဝင်လမ်းကြောင်းနဲ့မှမပြောနိုင်သေးသေးကတော့အာပြည်နယ်ရဲ့ထက်ဝက်ကျော်သောလူထုတွေကကိုယ့်ရဲ့ဖွံ့ဖြိုးသူသွေးရေးကိုကိုမလုပ်နိုင်ဘူးလို့ပဲအမတို့နေသုံးသပ်လို့ရတယ်ဆိုတော့ဒီဟာကအမျိုးသမီးတွေကိုယ်တိုင်က decision making နဲ့ policy making level တွေမှာပါလာဖို့အတွက်ကအဓိကမြေမောင်းထိုးပြနေတဲ့ကိစ္စဖြစ်တယ်တစ်ချိန်လုံး ကိုယ့်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေကိုအမျိုးသားတွေဥဆောင်မှုပေါ်မှာကိုယ်ပဲလိုက်နေတဲ့ဒေသခံတွေရဲ့အခြေအနေကဒါကတော့ဖွံ့ဖြိုးတိုးတက်မှုကိုနောက်နေစေတဲ့အရာဖြစ်တဲ့အတွက်အမျိုးသမီးတွေကိုယ်တိုင်ကိုယ့်ဘဝကိုကိုယ့်ကိုယ်ကိုအားကိုးပြီးတော့မှအမျိုးသားတွေပေါ်မှာမိခိုနေတဲ့ mindset တွေနော်အဲ့ဒါတွေကိုပပောက်ဖို့ကအရန်အရေးကြီးတယ်ပေါ့ဒါမှပဲကိုယ့်ရဲ့ဒေသတူတက်ရေးမှာအမျိုးသမီးတွေကတစ်ထဲဝင်ဝင်လှုပ်ရှားလာမှာပဲတကယ်စစ်မှန်တဲ့ဖွံ့ဖြိုးတူတက်ရေးကိုရောက်သွားမှာဖြစ်တယ်ဒါကြောင့်မလို့အမျိုးသမီးတွေရဲ့အတန်ကအရန်အရေးကြီးတယ်လွတ်တော်တွေထဲမှာကလည်းအမျိုးသမီးတွေကိုကိုယ်ကားပြုတဲ့အတန်တွေကိုထွက်လာပြီးဖို့အရေးကြီးတယ်လွတ်တော်ထဲမှာကိုစားပြုပြီးမှထွက်ပြီးမဲ့အတန်တွေကအမျိုးသမီးတွေကိုယ်တိုင်ကိုကလှုပ်ဆောင်မှလည်းတရားကတကယ်ကိုစစ်မှန်တဲ့ပြောင်းလဲတစ်ခုကိုရောက်သွားမှဖြစ်တယ်ပေါ့ဒါကြောင့်မလို့အမျိုးသားကကိုစားပြုပြီးမှမျိုးသမီးတွေဖွံ့ဖြိုးတိုးတက်ရေးလှုပ်တာတဲ့အမျိုးသမီးတွေကိုယ်တိုင်ကကိုယ့်ရဲ့ဖွံ့ဖြိုးတိုးတက်ရေးကိုကိုတရားဝင်လှုပ်ပိုင်ခွင့်ကအရန်နဲ့အရေးကြီးတယ်ပေါ့နော်ဆိုတော့အမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်လာမှုတွေဆွေးမချက်ချတဲ့ level တွေမှာပါဝင်လာနိုင်မှုတွေကအရေးကြီးကြောင်ကိုအဲ့လိုပဲမြင်ပါတယ
်ရခိုင်ပြည်နယ်လက်တော်မှာလည်းအခု2020ရွေးကောက်ပွဲမှာပထမဆုံးအကြိမ်အဖြစ်အမျိုးသမီးရွေးကောက်ခံကိုယ်စားလှယ်3ဦးပါဝင်လာပါတယ်တန်ကုန်းမြို့နယ်ပြည်နယ်လက်တော်မဲဆန္ဒနယ်အမှတ်2ကအနိုင်ရခဲ့တဲ့ဒေါခင်မျိုးရင်ကကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြန်ရမှာအခက်အခဲတွေကြုံရပေမဲ့အမျိုးသမီးတွေရဲ့အတန်းနဲ့ကဏ္ဍကိုဖော်ထုတ်နိုင်မှုအတွက်ကြိုးစားသွားမယ်လို့ဆိုပါတယ
်အမျိုးသမီးတို့လည်းဖြစ်တဲ့အပြင်ကျမကရကြီးအစတင်ကတက်လာတဲ့ဟိုပါပေါ့မြို့နယ်ကော်မတီဝင်တယောက်ဖြစ်တဲ့အတွက်ကျမအနေနဲ့ဒီ PR လည်းအများကြီးရှိတယ်အမျိုးသမီးတယောက်ဖြစ်နေတဲ့အတွက်ပြီးတော့ဒီဟိုရက်ကြီးမှနေတဲ့လူတော်ကလာတဲ့လူပုံစံမျိုးအဲ့လိုမျိုးနဲ့နှိမ်တဲ့ဟာမျိုးတွေကိုလည်းကျမခံခဲ့ရတယ်ဒါပေမဲ့ကျမအရင်တိတ်ပြီးတော့အလေးမထားပါဘူးဘာလို့ဆိုတော့ဒါတွေကတော့ဖြစ်လာတတ်တဲ့အနေအထားမျိုးမှာရှိတဲ့အတွက်ကျမလည်းကြိုတင်ပြီးတော့ဖန်ဆာထားပြီးသားပါအဲ့လိုနဲ့ပဲတဖြည်းဖြည်းနဲ့ပေါ့နော်ကျမတို့ဒီရွေးကောက်ပွဲဝင်နေရွေးကောက်ပွဲဝင်ပြီးတော့ခုတော့ရွေးကောက်ပွဲအောင်နိုင်တယ်ဆိုတော့ရလက်တခုတော့ကျမတို့ရခဲ့ပါတယ်ရှင်ဟုတ်ကဲ့ပါကဏ္ဍပေါင်းစုံကိုတနင်္လာရဲမှာလုပ်လို့ရတာကဒီလွတ်တော်ရှိတဲ့အတွက်အမျိုးသမီးကဏ္ဍပေါင်းစုံကဘာပေါ်မှာအများကြီးရှိနေတဲ့လူဦးရေအများဖြစ်နေတဲ့အမျိုးသမီးရေးဒီပတ်သက်တဲ့ကဏ္ဍတွေကိုလည်းပဲပါဝင်ပြီးတော့ဆွေးနွေးရှင်နေဆိုလို့ရှိဒီနိုင်ငံရေးဒီကိုလုပ်တင်နေပေါ့နော်ဒီနိုင်ငံရေးမှာပါဝင်ပြီးတော့ပတ်သက်ပြီးတော့ဆွေးနွေးနိုင်မကမ္ဘာပေါ်မှာလူကြီးအများကြီးအမျိုးသမီးတွေရဲ့ကဏ္ဍကိုဒီကဏ္ဍပေါင်းစုံကနေခေါ်ထုတ်နိုင်မယ်လို့ကျွန်မကတော့ထင်တာပေါ့နော
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလှတ်တော်အတွင်းအမျိုးသမီးကိုယ်စားလှယ်166ဦးပါဝင်ပြီးလှတ်တော်တွင်းအမျိုးသမီးပါဝင်မှုအမြင့်ဆုံးပါတီဖြစ်ပါတယ်ဒုတိယကရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဖြစ်ပြီးတော့အမျိုးသမီးလှတ်တော်ကိုယ်စားလှယ်73ဦးပါဝင်ပါတယ်အမျိုးသမီးလှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံရတဲ့နိုင်ငံရေးပါတီကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်ထောင်စုကြခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီအပြင်တိုင်းရင်းသားပါတီတွေအပါအဝင်6ခုရှိပါတယ်။ပါတီတွေကမဟုတ်ပဲတတိပုဂ္ဂလအမျိုးသမီးကိုယ်စားလှယ်2ဦးလည်းအနိုင်ရခဲ့ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့အမျိုးသမီးကိုယ်စားလှယ်တွေပိုများလာတဲ့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့လွှတ်တော်အတွင်းအမျိုးသမီးပါဝင်မှုနှုန်းကအာဆီယံဒေသတွင်းလွှတ်တော်တွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်အနည်းဆုံးဖြစ်ပြီးတော့2019ခုနှစ်စစ်တမ်းအကြမြန်မာမှာလွှတ်တော်တွင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေပါဝင်နှုန်းက17ရာခိုင်နှုန်းကျော်သာရှိပါတယ်ရှင်။ကျမအင်တနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ
်မင်္ဂလာပါတောရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကမ္ဘာအကြီးဆုံးကုန်သွယ်ရေးစာချုပ်ဖြစ်တဲ့ဒေတာရင်းဘက်ဆုံစီးပွားရေးပူးပေါင်းဆောင်ရွက်မှု ASEP RCEP မှာမြန်မာနိုင်ငံကအဖွဲ့ဝင်ဖြစ်လက်မှတ်ရေးထိုးထားပါတယ်ဒီစာချုပ်မှာဖွံ့ဖြိုးပြီးနိုင်ငံတွေလည်းပါတဲ့အတွက်ဈေးကွက်ပိုရလာမယ်လို့အစိုးရကမျှော်လင့်ထားပါတယ်။ဒါပေမဲ့လက်ရှိအခြေမှာတော့နိုင်ငံတကာတန်းဝင်အရေးအသွေးအမှခံချက်မရှိတာကြောင့်တင်ပို့ရောင်းချလို့မရတဲ့ထွက်ကုန်တွေရှိနေသေးတာကြောင့်အရေးအသွေးပိုင်းကိုကြိုပြင်ဆင်ထားဖို့လိုအပ်မယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကသုံးသပ်ပါတယ်။
ကျွန်တော်တို့ကဒီလက်မှတ်ထိုးတဲ့ဟာတွေကိုတွေ့ရတယ်ပေါ့။ဒီရင်ကတော့တူပြီးတော့ကျွန်တော်တို့သိရမှာရှိဘူးเนาะ။ဟိုဒီကတော့သူကကိုယ်ရေးနဲ့ပတ်သက်တဲ့ခန့်အတားတွေပြောပြလို့ပေါ့နော်။ channel chat တွေကတော့အများကြီးတော့ပါတယ်เนาะ။ဒိုးလေးစနစ်တွေပဲ share ပြလို့ဆိုတာပေါ့နော်။ဒါတော့ဟိုကျွန်တော်တို့ကတော့ဂျမားရဲ့ဟိုဗမာနိုင်ငံကတော့ဒီသိရတဲ့အချိန်ကျွန်တော်အာဆီယံမှာတော့မှကျွန်တော်ကဒီနောက်ပိုင်းမှာသိနေတာเนาะ။ကျွန်တော်တို့နောက်ကြတယ်။နောက်ကျွန်တော်ရဲ့ဒီ track ပေါ်ကလည်းအဆက်ကြီးနဲ့ဒီဒီလိုငါထွက်ကုန်နေဒီကဖြစ်တယ်ပေါ့နော်ဒါနဲ့ရေတွက်ကုန်မစီးကော်ပိုရိတ်နဲ့အကုန်လုံးကကုန်ငင်းအောင်လို့ကျွန်တော်တင်ပို့ကျွန်တော်တို့စီကစပါးတိုင်းကိုထွက်တယ်သူတို့လည်းကုန်ငင်းအောင်ပိုက်တဲ့သူတွေများကြီးပို့တယ်ဒီများတိုင်းတွေက ့ယူရီးယားမျိုးစားတော့ချက်ပြီးမှကျွန်တော်ကမျိုးစားပြောင်းဝင်ယူရီးယားပြောင်းဝင်တွဲနေတာမျိုးเนาะဟိုဒီလိုမျိုးအချိန်မှာလက်မှတ်တွဲရတာတော့လေကျွန်တော်တို့ကတစ်ခါကတွဲနေတော့လေဒီတိုင်ငယ်ကြီးရတယ်ခေါင်းတယ်ပေါ့เนาะနောက်တစ်ချက်ကတော့လေဟိုကောင်းပင်ကတွဲနေတော့သူတို့ကဘူးပေါင်းဆောင်ရနိုင်ကျွန်တော်တို့စီကရေဘစာအပြည့်ရင်ပြုဝင်မလားပေါ့เนาะဟိုတစ်ခါကလည်းဆိုရင်ကတော့ကျွန်တော်တို့စီကတော့ခုကဘုံများရှိတဲ့အချိန်မှာသူတို့တွေကဒီကားစီးဖြီးလျှော့ပေးလိုက်လို့ဆိုရင်ကျွန်တော်တို့ကပြည်လင်းလုပ်ငန်းလုပ်တဲ့လူတွေကရက်တည်မှုအတွက်ခက်ခဲဖြစ်မလားအခုတော့ကလည်းပြည်ပြည်ဒီပြဿနာတွေ့လာတယ
်ပစည်းကွက်ကိုဖွင့်လိုက်တဲ့အခါမှာဒီနိုင်ငံတကာဈေးကွက်ကိုဝင်ရတော့မယ်ဆိုပြီးတော့များပို့ပြီးတော့ဟိုပြုပြင်ပြောင်းလဲမှုပေါ့နော်ဒီမြန်မာနိုင်ငံဘက်ကလုပ်ငန်းရှင်တွေဘက်ကအဲ့လို mindset မျိုးများချိန်သွားနိုင်သလားမြန်မာစီးပွားရေးလုပ်ငန်းမှာရော
ကျွန်တော်တို့မြင်လာတော့ပေါ့နော်ဟိုလက်ရှိနေသားမှာတော့ဟိုကျွန်တော်တို့ဈေးကတော့ခုနပြောသလိုပေါ့နော်ဆရာမပြောသလိုပေါ့ဟိုရရမဲ့ဆိုရင်အသိစိတ်ကြီးကတော့ရှိလာပေါ့နော်ငါတို့ကဟိုဒါနိုင်ငံကနဲ့ဆင်အောင်လို့ကအသိစိတ်ပဲရှိတယ်လက်တွေ့ကြတော့ကျွန်တော်တို့ကလိုအပ်ချက်ရှိတာပေါ့ဟိုပြောင်းနေပြီဆိုတော့ရှိရတော့ပြောင်းနေပြီပဲကျွန်တော်ကကျွန်တော်ကရှိတဲ့ဟိုကိုယ့်ရဲ့ capacity ပေါ့နော်ဆိုပါလို့ကျွန်တော်ရဲ့ finance နဲ့အင်းကတော့ကျွန်တော်ကရှိရဒီပညာကျွန်တော်ကရှိရ marketing နဲ့ပတ်သက်တဲ့အတွေ့အကြုံဒါတွေကတော့ကျွန်တော်တို့လူတွေတော့မြင်တာနော်စိတ်တော့ကျွန်တော်ကရှိလာကြတယ်ဒီတော့များအတူပြည့်တော့သူငယ်ရေပေါ့နော်ဒီတော့ပဲကျွန်တော်ကဒီပညာဖြစ်တယ်ဖြစ်လာတော့ဟို channel တော့ social media တုံးနေ internet တွေတွေတုံးတော့ဖုန်းနေကျွန်တော်ခြေစက်တုံးလာအော်ကျွန်တော်တို့မျက်စိရတော့ဖွင့်တာ
ဟိုဈေးကွက်ဖွင့်လိုက်ပြီးအခွန်ပေးစရာမလိုတော့ဘူးဆိုပေမဲ့ဟိုအဲ့လိုအကြီးအသေးပိုင်းအရာအတားစီများဖြစ်လာနိုင်မှာလားရှင်ဒီမြန်မာနိုင်ငံရဲ့အဓိကဈေးကွက်ဖြစ်တဲ့ဒီတင်ပို့ကုန်ကိစ္စမှာရော
တကယ်တမ်းပေါ့ကျွန်တော်ကပိုင်းအောင်လုပ်ချင်တာပေါ့သူကထိုးရမယ့်လက်မှတ်အရှိရပါလဲဆိုရင်ဗျာကျွန်တော်တို့တရုတ်နိုင်ငံကအဓိကတင်ပို့တယ်ပေါ့နော်ဒါကျွန်တော်တို့ကအခုလက်မှတ်ထိုးနေရင်တော့ EQSID ပေါ့နော်ဘိုးဘွားနဲ့ပတ်သက်တာပေါ့သူက GCC ခေါ်တာပေါ့အရိယာလက်မှတ်ရင်ထိုးရကျွန်တော်ဒီမှာ2015လောက်ကစံတိုးနိုင်တယ်ပြီးတော့သကွယ်အောင်ပြတ်ခဲ့အဲ့ဒီလိုပဲတိုးရတယ်ဒါနဲ့အားလုံးကအဲ့ဒီရေသွေးနဲ့ပတ်သက်တဲ့ EQSID ကို GSC ကိုလက်မှတ်မထိုးတာဘူးထိုးတာကြောင့်မို့ကျွန်တော်အနေနဲ့ကတရားဝင်တင်မှုတဲ့နေရာမှာအခက်အခဲရှိတယ်ဆိုတော့နိုင်ငံကဘိုးဘွားနဲ့ပတ်သက်တဲ့လက်မှတ်ထိုးရတာအဲ့ certificate ကို FIDO certificate ထိုးရတယ်အဲ့ဒီသဘောတူချက်ကိုအရင်ထိုးဖို့လိုခုနကမှပါတဲ့အတိုင်းပေါ့နော်ကျွန်တော်ကိုယ်ဉာဏ်ပဲပို့ရတော့မှဒီအမေပို့ဖို့အတွက်ကကျွန်တော်ကခဏပြောရရေသေးနဲ့ပတ်သက်တဲ့ဒုဥ္ဇီကျလေးလက်မှတ်ရေးထိုးပြီးတော့ကျွန်တော်တင်ဦးစားပေးလို့ရအောင်နော်ဒုတိယအချက်ကတော့ဆင်မပြောရတဲ့မျိုးကပါတယ်ကျွန်တော်တို့ကစိုက်ကူးလုပ်လို့တဲ့နေရာမှာဟိုအဓိကတော့ကျွန်တော်တို့ရဲ့လေမားတွေနေနေရရိုးသေးနဲ့ပတ်သက်တာဂျိုးနဲ့ပတ်သက်တဲ့ဟာပေါ့နော်စိုက်ကူးတဲ့စနစ်ပေါ့နော်ရေသေးသေးဒါတို့တွေသူအချက်တွေရှိနေပါတော့ဒါတွေကလည်းကျွန်တော်ညာတော့အစိုးရတွေဥဆောင်ပြီးတော့မှကျွန်တော် private sector အတင်းအဖွဲ့တွေရော private sector အလဲရမားတွေဒီလိုလမ်းပါလို့နော်ကျွန်တော်တို့ရအားလုံးပေါ်ပြီးတော့မှမြင်ဆင်ပြုတော့လို့ခုနဗေဒူရတဲ့မှာပို့နိုင်ရတော့မှသူ့ရဲ့သူ့ဟာထွက်တဲ့ဖက်ကုန်ပေါ့နော်ဒီလေယာဆက်ပြီးဖက်ကုန်ဝင်းကြီးဖက်ကုန်တွေကိုကျွန်တော်တို့အနေနဲ့ပြန်ဝင်တင်ပို့လို့ရအောင်ကျွန်တော်တို့ဆောင်ရွက်ပြုလို့ပြုတာပေါ့နော်အဲ့ဒီတော့ကျွန်တော်တို့မြင်ဆင်ပြုတော့လို့ပ
ါဆိုတော့နောက်တစ်ခုကအခုမြန်မာနိုင်ငံမှာတီလုံးဝအပဝင်ဆရာတို့လဲထားလက်ရှိလုပ်နေကြတဲ့ဒီကားထုတ်လုပ်ရေးပေါ့နော်တစ်စိတ်တစ်ပိုင်းဒီဒီပြည်တွင်းမှာထုတ်နေတဲ့ဟာတွေရှိပါတယ်ဆိုတော့ဒီကုန်ထုတ်လုပ်ငန်းဒီစက်မှုလုပ်ငန်းတွေဟာဆိုလို့ရှိရင်ဒါအခွန်တက်တာခွင့်ဆိုတဲ့ဟာပေါ်မှာအဓိကမူတည်ပြီးတော့လာပြီးတော့လုပ်ကြတာပေါ့နော်ဆိုတော့ဒီလိုအခွန်တက်တာခွင့်အာတာချက်ကြောင့်လာပြီးတော့လုပ်တဲ့လုပ်ငန်းတွေဆုံးရှုံးနိုင်ခြင်းရှိပါသလားဆရာအ
ဲဒါလည်းဖြစ်တယ်အခုတော့ဆရာတော်ပါကျွန်တော်တို့ပါဗျာဒီလိုကဒီအခွန်ဒီအခွန်လေးပြီးသွားရင်ပြင်နေတယ်ဆိုရင်ကျွန်တော်ကဟိုအခွန်ပေါက်များတယ်နော်များဒီနေ့မှထုတ်လုပ်တဲ့အတွက်ကြောင့်လို့ကျွန်တော်ကအခွန်ဆောင်ဖို့မရှိဘူးဆိုတော့ကျွန်တော်ကထုတ်လုပ်တဲ့လူတွေလာကြတယ်ခြားထုတ်လုပ်တဲ့လူတွေရှိလာတယ်နော်အာစီးပွားရေးသမားရဲ့တဘောမှာအင်ဗက်ဆာရဲ့တဘောမှာလူတွေသူတို့ပြင်ဆက်ရေးတွေပို့ရတဲ့ဟာကိုရင်းဒီနေ့မှမလုပ်ကြတာနော်အခုခုနပြောတဲ့ဒီအကားစီးကိုဖြေလျှော့ပေးမယ်အခွန်လေးဖြေလျှော့ပေးလိုက်ရင်ကျွန်တော်ကဒီ FBI နေရာတွေကလက်ရှိလုပ်နေတဲ့လူတချို့ကတော့နောက်ပြန်ဆုတ်သွားနိုင်တယ်เนาะဒါပြီးခဲ့တဲ့လပိုင်းမှာတော့ကျွန်တော်တို့ကငယ်တော်အစိုးရအနေနဲ့ကဏ္ဍကားတဲ့ပတ်သက်တဲ့ကာဆန်တူဒီပေါ့เนาะဒီအောင်ဆော့ချပေးတဲ့တဝက်အာခဏနာမှောက်ဖို့ဝင်ကြီးပေါ့เนาะဒီအောင်50ရံအောင်ဆော့ချလိုက်တော့ကျွန်တော်တို့တော့မာတယ်ကျွန်တော်တို့စီကမှဒီဒီဘက်နိုင်ငံအာဒီဘက်နိုင်ငံဆရာဒီဘက်တမကြီးလာတွေ့တယ်ပေါ့เนาะသူတို့ကကားထုတ်လို့ရဆဲမလုပ်နေအောင်เนาะသူဒါလည်းသူဆက်ဆောက်နေအဲ့တော့သူကသူစိုးရိမ်ပြီးတော့မှအဲ့ဒါဆိုကြောရလာတွေ့ရဲ့သူ့ဟောက်လည်းသူကတွေ့ရလို့လုပ်နေတာအဲ့ဒါဒီဟုတ်ပြအောင်အဓိကတော့ခုနကသူတို့ဒီမှာယင်းနေမနေလို့ဂျပန်ကုမ္ပဏီ တက်လို့ပါလားလို့ပါလားကျွန်တော်တို့ပြောလာတာတော့ဟိုဒါလည်းကျွန်တော်မေးတဲ့မေးခွန်းပါသူကအစိုးနဲ့အပြစ်တည်းမှာတစ်ခုပ
ါမလုံးလုံးစဲအပိုင်းမှာဆရာတို့ဒီရှေ့ရေးရှေ့အတွက်အစိုးရင်ချက်ဘယ်လောက်ရှိပါလဲရှင
်ကျွန်တော်ကတော့ဒါဘယ်လိုပြောပုံလေးကလုပ်ငန်းလုပ်တဲ့လူတွေကတော့ဟိုဒီဘာဒီဝင်လာတယ်ခုနကအားစီရှော့ပေးလိုက်မယ်ဆိုရင်တော့ကျွန်တော်တို့ရက်တင်တိုင်းမျိုးအတွက်တော့ဆိုရင်တော့ရှိကြတာเนาะဒါလုပ်ငန်းလူစားလိုက်အပေါ်လုံးပါလားဆိုဆိုရင်ဒီကမျိုးရှိကြပါအဲအသေးစိတ်ပေါ့เนาะဘယ်လောက်ညာကျွန်တော်ရှိခဲ့တယ်ဆိုတာလဲကျွန်တော်အနေနဲ့ဒါတော့လေဒီကတော့မသိဘူးဒါပေမဲ့အဲကတော့ဆိုရင်ဒီရှိကြပ
ါဟုတ်ကဲ့ပါရှင်ဆရာဒေါက်တာဆိုးထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကဲ့ပါပါ
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်မောမှာ COVID-19 ကပ်ရောဂါကြောင့်ရုံးလုပ်ငန်းအများစုဟာ online ပေါ်ကနေချိတ်ဆက်လုပ်ကိုင်နေကြရပါတယ်။အဲ့လိုမျိုးလုပ်ကိုင်နေကြရသူတွေထဲမှာတစ်ဖက် client ရဲ့ယုံကြည်မှုရဖို့ပြောဆိုလုပ်ကိုင်နေကြရသူတွေအနေနဲ့ဘယ်လို new normal အခြေအနေသစ်တွေဖြစ်လာပါသလဲ။မြန်မာနိုင်ငံကအသက်အာမခံလုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူကတော့အသက်အမကံဝယ်ရှင်သူတွေနဲ့ဆက်သွယ်နိုင်မှုအတွက်ဉာဏ်ပညာပိုင်းရှင်းပြရတာက new normal အခြေအနေသစ်မှာပေါ်လာတဲ့အလုပ်တစ်ခုဖြစ်တယ်လို့ရှင်းပြပါရယ်
။ဟိုအရင်တော့ပေါ့နော် you ဟိုညီမတို့အသက်အမကံလုပ်ငန်းလုပ်တာဖြစ်တဲ့အတွက်ကြောင့်မလို့ကိုယ့်ရဲ့ဒီ product တွေကို customer ရှင်းပြရတဲ့အခါမှာလူချင်းတွေ့ဆုံပြီးတော့ဒါကို benefit တွေကဘာရှိရဲဆိုတဲ့ဟာမျိုးသိချာရှင်းပြရယ်ပေါ့နော်။အခု covid ကာလမှာကြတော့အသက်အမကံကိုဟိုဝယ်ယူလိုတဲ့သူတွေဆိုရင်အာဒီမှာနေနေဆိုရင်တော့ zoom နဲ့ team နဲ့နေပေါ့နော် invitation ပို့တယ်ပို့ပြီးတော့ online ကနေပြီးတော့သူတို့နဲ့ရောင်းချပြီးရယ်ပေါ့ဆိုတော့အဲ့လိုမျိုးရောင်းချတဲ့ခါမှာဘာခက်ခဲလေးများရှိမလဲဆိုတော့ customer တွေကပုံစံမျိုးစုံပေါ့နော် technical ဘိုင်းမှာကျွမ်းကျင်တဲ့သူမျိုးရှိတယ်လို့မျိုးဒီ technical ဘိုင်းအားနေတဲ့သူမျိုးလည်းရှိရယ်ဆိုတဲ့ခါကျတော့တစ်ဖက်ကဒီ customer နားလည်ဖို့အတွက်ကို promote ဆိုပေါ့နော်ညီမအတွေ့အကြုံရဆိုရင် customer အနေနဲ့ zoom ကိုဘယ်လို download ဆွဲရမလဲ team ကိုဘယ်လိုမျိုးအသုံးချရမလဲဆိုတဲ့အမျိုးကိုသူ့အရင်ဦးဆုံးဒီ delegation ပြပြရတချို့တော့လည်းပါလဲဆိုတော့ဟိုလူတိုင်းပေါ့နော်စိတ်ထဲမှာကအလုံးရှုပ်တယ်လို့ခံစားရတယ်ဆိုရင်တော့ဟိုသူ့အနေနဲ့ခက်တယ်လို့ထင်တာပေါ့နော်ဆိုတော့သူတို့အတွက်ခက်ခဲမဖြစ်ရအောင်လို့တော့ကိုယ့်ဘက်ကနေပြီးတော့တည်တည်ချာချာ base step ကနေပြီးတော့ base step တီကိုဝင်ရမယ်ပေါ့နော်ဘယ်လိုလေးလုပ်ရမလဲဆိုတာကိုသူစိတ်ရှည်လက်ရှည်နဲ့တချို့ကြောက်လဲဟိုခဏခဏလေးရောရှင်းပြပြီးပို့လို့တာပေါ့နော်ဒါလေးကြီးတော့နည်းနည်းပို့ပြီး queue ဆိုင်ရအောင်မျိုးရှိပါရှင်ဟုတ
်အခုအဲ့တော့ဒီအာမခံ policy တွေကိုပေါ့နော် online ကနေပြီးတော့ဝယ်တဲ့သူဟိုဝယ်ချင်အောင်လို့ဆွဲဆောင်ရတဲ့နေရာမှာဒီယုံကြည်မှုတည်ဆောက်တဲ့အပိုင်းပေါ့နော်အပြင်မှာမျက်နှာချင်းဆိုင်တွေ့ပြီးတော့ယုံကြည်မှုတည်ဆောက်ရတာနဲ့အခု online ပေါ်ကနေတဆင့်ဟိုယုံကြည်မှုတည်ဆောက်ရတာပေါ့သူကကိုယ့်ကိုယုံလာအောင်ကိုရောင်းတဲ့ product ကိုဝယ်လာအောင်လို့လုပ်တဲ့နေရာမှာရောဘလောက်ထိကိုယ့်ဘက်ကအချိန်ပေးအားစိုက်ထုတ်ရလဲဆိုတာလည်းပြောပြပါလားရှင
်ဒီအသက်အမကန်နဲ့ပတ်သက်ပြီးတော့ပေါ့နော်အသက်အမကန်ကဘာလဲဘလောက်ထိယုံကြည်ရလဲဒီအသက်အမကန်ကုမ္ပဏီရဲ့ဒီနောက်ကျောင်းပေါ့နော်အဲ့ဒါမျိုးလေးတွေကိုသူကသိကျင်ကြတယ်ဘာလို့လဲဆိုတော့ဟိုအရင်အတွေ့အကြုံကြီးရပေါ့နော်ဒီလိုမျိုးကုမ္ပဏီဖြတ်သွားတယ်ဖြတ်သိမ်းသွားတဲ့အခါမှာသူတို့ရဲ့ပေးထားတဲ့ဒီငွေတွေဆုံးရှုံးခဲ့ရမျိုးရှိတဲ့အခါကျတော့သူကယုံကြည်မှုတစ်ခုရအောင်ရုံးကပေးနေရမှာရှိလေဒီရုံးမှာလာတွေ့ကျင်တယ်ဆိုတဲ့ဟာမျိုးလေးရှိခဲ့ရှိနေတဲ့အခါမှာကျောင်းကစတမာလိုက်လာပြီးတော့ဒီရုံးရဲ့ဒီဘလောက်ထိခိုင်မာမှုရှိလဲပေါ့နော်ဥပမာအစိုးရရဲ့တရားဝင် license ရှိသလားပေါ့နော်အဲ့ဒါမျိုးအဓိကဒီ license ပေါ့နော်အစိုးရတရားဝင်ပြီးရဲ့ license ကိုသူတို့အတွက်က safety ဖြစ်တယ်လို့ခံစားရတယ်ဆိုတော့ဒီကုမ္ပဏီနာမည်ကိုပြောလိုက်တဲ့အခါမှာဟိုသူရဲ့ခိုင်မာမှုကိုဒါလူချင်းပြေဆုံးပြီးတော့တိတ်တိတ်ချာချာလေးရှင်းပြပေးနိုင်တာပေါ့နော် customer ဆိုတော့ online ကကြတော့ဟိုဘာဖြစ်လဲဆိုတော့ရှင်းတော့ရှင်းပြရတယ်ဒါပေမဲ့ကုမ္ပဏီကိုလာပြီးတော့သူတိတ်တိတ်ချာလေးလေးလာပြီးတော့သူကုမ္ပဏီနဲ့ပတ်သက်တဲ့အကြောင်းအရာလေးကိုကြီးခွင့်ရတာနဲ့ online ကနေပြီးတော့ရှင်းပြပေးရတော့နည်းနည်းလေးအချိန်ပိုကြတယ်ဒီကုမ္ပဏီရဲ့ history ရောဒီကုမ္ပဏီနဲ့ဒီအစိုးရက license ရရှိရတဲ့ဟာမျိုးလေးတွေကိုတိတ်တိတ်ချာချာလေးကိုပူရှင်းပြရတဲ့ခါကျတော့အချိန်လေးရောနည်းနည်းပိုကြတာပေါ့နော်သူနားလည်ရတဲ့အထိကိုရှင်းပြပေးနေရတာပေါ့နော်
ဒီ covid ကြောင့်ဖြစ်လာတဲ့အခြေအနေပေါ့နော်ဆိုတာကဒီကိုကရုံးမှာသွားပြီးတော့အခုလိုမျိုးလုပ်ရတာမျိုးမဟုတ်ဘူးအိမ်ကနေပဲဟို online ကနေပြီးတော့ customer တွေနဲ့စုံတွေ့ပြီးတော့လုပ်နေရတယ်ဆိုတော့ရှေ့လျှောက်ကဟိုဒါ new normal ဖြစ်သွားမယ်ဆိုရင်ကောကိုယ့်ရဲ့အလုပ် busy မှုပေါ့နော်ကိုယ့်ရဲ့အလုပ်ဟိုပြင်းပြမှုကရောအရင်တော့လိုမျိုးထိထိရောက်ရောက်ရှိတယ်လို့ရောပြောလို့ရပါမလားရှင့်
နာနိုင်ပြောရင်တော့လူချင်းတွေ့နေဟိုဘောနောဟို eye contact နဲ့တိတိကျကျလေးရှင်းပြပြီးတော့ဒီတစ်ဖက်လူဘာလို့အပ်တယ်ဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးလူချင်းတွေ့ရတဲ့အခါဆိုရင်တော့ပို့ပြီးတော့တယောက်နဲ့တယောက်ဟိုသူ့ရဲ့လိုအပ်ချက်ကိုပို့ပြီးမြင်သားရလို့ထင်တယ်ပေါ့နော်ဒါပေမဲ့ဒီလိုအခြေအနေမျိုးမှာ covid ကာလကိုရောက်လာတဲ့အခါမှာလည်းအခုဆိုရင် meeting လေးထဲမှာတစ်ဖက်က customer ဘယ်ချိန်လေးအောင်လဲကိုကအဲ့ meeting schedule ကိုပြန်ပြီးတော့ adjust ပြန်လုပ်ပြီးတော့ဟိုလုပ်ရပါပေါ့နော်ဆိုတဲ့အခါကျတော့အားသာချက်အားနည်းချက်အားဖြင့်ဆိုရင်တော့ဒီလိုမျိုး online ကနေပြောရင်တော့ဒီလို traffic မှာအချိန်ကျန်ကြတာမျိုးတွေနောက်တစ်ခုကကြတော့တခုခုကိုစောင့်နေရမျိုးမဖြစ်ဘူး online ကနေစကားပြောရတယ်သူအားရဲ့ချိန်ကိုအားရဲ့ချိန်လေးနဲ့ပြောလို့ရတယ်ပေါ့နော်ဟိုတကယ်တမ်းကျတော့လေဟိုအရင်ကြီးပြောင်းလဲသွားတာတော့မဟုတ်ဘူးဟိုခုနကလိုပေါ့နော်ကောင်းတဲ့အချက်ကောင်းတဲ့ဘက်ကနေကြည့်မယ်ဆိုရင်တော့အချိန်ကုန်တတ်တာမျိုးလေးတချို့ကတော့ဖြစ်လာတာပေါ့နော်မဟုတ်
ကိုဗစ်မဖြစ်ခင်အခြေအနေတုန်းကနေအခုနောက်ပိုင်းဒီဖြစ်လာပြီးတော့မှဟိုအခြေအနေမျိုးမှာပေါ့နော်ဒီ policy တွေကိုပို့ပြီးဝယ်လာတဲ့လူတွေကရောများလာတယ်လို့ပြောလို့ရလားချင
်းဟုတ်ကဲ့ဆိုတော့ဟိုအကြမ်းများပြန်ပေါ့နော်ဒီ customer တွေကဟိုညသောအပြင်ဒီဝန်ထမ်းပဲဖြစ်ဖြစ်ကိုပိုင်လုပ်ငန်းပဲလုပ်လို့သူတို့ရဲ့ဒီ invest လုပ်ရတဲ့အရာတွေကငွေစုဆောင်မယ်၊ဗန်ဒီမှာငွေစုဆောင်မယ်၊နောက်တစ်ခါကျတော့ရွှေတွေဝင်မယ်၊အဲဒေါ်လာဝင်ချင်လည်းဝင်မယ်ပေါ့နော်။ဒါမျိုးလေးနေတယ်သူတို့ရဲ့ဒီဝင်ငွေတွေကို invest လုပ်ကြရပေါ့။အခုအမကန်ဒီအသက်အမကန်ကုမ္ပဏီကြီးကြီးဝင်လာတဲ့အခါမှာကျတော့သူတို့ကို promote ပို့လုပ်ပေးတာဗာလဲဆိုsaving plus protection ပေါ့နော်။production ပါလာရဲဆိုတာကခုနကငွေစုဆောင်နဲ့ငွေစုဆောင်နဲ့အပြင်မှာမှဒီအကာအကွယ်ဆိုတဲ့ production လေးပါလာတာကိုသူတို့ awareness လေးတွေကိုပေးတယ်နောက်ပြီးတော့ဒီဟာကလည်း invest လုပ်တဲ့နေဆိုတဲ့အကြောင်းအရာလေးတွေကိုဟိုရှင်းပြပြောပြပေးရပေါ့နော်အဲ့ခါကျတော့တဖြည်းဖြည်းနဲ့လူတွေကအဲပေါ့နော်ဟို production အခုဆိုမာယာဟိုရောဂါတွေကလည်းဟိုအထူးဆန်းနေဖြစ်လာတယ် covid ဆိုတဲ့အရာကလည်းအရင်ဟိုဖြေစေးမရှိသေးတဲ့ဒါယောဂတမျိုးပေါ့နော်အဲ့ဒီအတွက်ကိုစိုးရင်ကြောင်းကြနေကြရဲအခုဆိုရင်ဒီ community ကြီးတွေကနေပြီးတော့ covid coverage ပေါ့နော်အဲ့ဒါမျိုးလေးပြီးတယ်အဲ positive ဖြစ်တယ်ဆိုရင်သူတို့အတွက် block ခံစား권လေးတွေကိုထပ်ဆောင်ပေးတယ်ဆိုတော့အပူထပ်ဆောင်권လေးတွေပြီးတဲ့အခါမှာသူတို့အတွက်ကဟိုဒီ saving plus protection မျိုးရနေရဲ့အတွက်ကြောင့်မလို့ဒီအတ္တမာကန်လေးတွေကိုဝယ်ပြီးစုဆောင်ကြတာပေါ့နော
်မြန်မာနိုင်ငံကအတ္တမာကန်လုပ်ငန်းတစ်ခုရဲ့ unit manager ဒေါ်စုပွင့်ဖြူဖြစ်ပါတယ် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေသစ်တွေအရာကိုယ့်အလုပ်အတွက်အဆင်ပြေအောင်ပြောင်းလဲကြရတဲ့အတွေ့အကြုံသစ်တွေထဲမှာအားသာချက်အားနည်းချက်တွေရှိနေကြတာကတော့သိကြပါတယ်ရှင်ကျွန်မဆုမြတ်မော်ပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေစီးမှာခေတ်စားနေရတဲ့ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါတရုတ်စကားပြောဒေတာတွေအတွက်အော်စကာဆုလို့ပြောလို့ရမယ်ရွှေမြင်းဆုချင်းမြင်ပွဲကိုထိုင်ဝမ်မှာနိုဝင်ဘာ22ရက်နေ့စနေနေ့ကကျင်းပတော့နာမည်ကြီးမင်းသမီးတယောက်နဲ့ဇန်မျိုးရုပ်ရှင်ကားတကားစုကြီးတွေရသွားခဲ့ပါတယ်။ထိုင်ဝမ်နဲ့ပြည်ပခါတွေရှိနေတဲ့တရုတ်နိုင်ငံကအနုပညာရှင်တွေကိုတော့ဒီခဏမှမတွေ့ရပါဘူး။ My Missing Valentine ဆိုတဲ့ထိုင်ဝမ်ရုပ်ရှင်ကားကအကောင်းဆုံးရုပ်ရှင်ဇာတ်ကားဆုအကောင်းဆုံးဒါရိုက်တာဆုတွေပါဝင်ဆု၅ဆုရရှိသွားခဲ့ပါတယ်။တရုတ်နိုးလာချိန်မှာ Valentine Day ချစ်သူများနေ့ကိုမတိလိုက်ဖက်နဲ့ကြော်သွားလိုက်တဲ့စားရိုက်ဝင်တဲ့အမျိုးသမီးတစ်ယောက်ကြောင့်စိုက်ရင်တည်းပြောရိုက်ထားတဲ့ဇာတ်ကားဖြစ်ပါတယ်။တခါဝါရင်ထိုင်ဝမ်မင်းသမီးကြီးချန်ချူဖန်းကအသက်82နှစ်ပါသူကအနုပညာလောကမှာကျင်းလည်လာတာလဲနှစ်ပေါင်း60ကျော်ပါပြီသူကတော့ရုပ်ရှင်ကားနှစ်ကားအတွက်ရှူရရရှိပါတယ်ဒီအထက်နဲ့ဆိုတဲ့ရုပ်ရှင်ကားအတွက်အကောင်းဆုံးဇက်ပုမင်းသမီးစုနောက်ပြီးတော့ Little Pig Woman ဆိုတဲ့ရုပ်ရှင်ဇက်ကားအတွက်ခေါင်းဆောင်မင်းသမီးစုတွေပါနှစ်ကားလုံးကမိသားစုရဲ့အသားပေးဇက်ကားတွေဖြစ်ကြပါတယ်သူကအရင်တော့ဆုတစ်ခါမှလည်းမရဘူးသလိုတစ်ချိုရွေးခံရတဲ့ထဲမှာတော့မှတစ်ခါမှနာမည်ပါဘူးလားမဟုတ်ပါဘူး
။我不晓得怎么办，但是我对其他的四位年轻的入围者，我也觉得对。
မင်းသမီးကြီးချန်ကတော့သူလမ်းမလျှောက်နိုင်တော့ရင်တော့မှဘင်းတက်ကလထိုင်ဘောကနေတရုတ်ဆောင်ရတဲ့အခန်းမှာပါဝင်ခြင်းမ ਾਈ လို့ပြောသွားပါတယ်။ဒီမိုကရေစီနှိကျအုပ်ချုပ်တဲ့ထိုင်ဝမ်ကျွန်းကသူတို့တရုတ်ပြည်ရဲ့လက်အောက်ခံဖြစ်ပါတယ်ဆိုတာတရုတ်တို့ကမှတ်ယူထားပြီးတော့ဒီလိုမျိုးတရုတ်နိုင်ငံနဲ့တီးခြားရပ်တည်နေပါတယ်ဆိုတဲ့ပြောဆိုမှုမျိုးတွေကိုရှုတ်ချပြစ်တင်လိုက်ရှိပါတယ်။ ဒီနေ့ရွှေမြင်းစုချစ်ပြည်မွေကတော့ကိုဗစ်ကပ်ရေးကြောင်းနေတဲ့ကာလမလို့လူကိုယ်တိုင်လာရောက်တဲ့ပွဲမျိုးသူတို့အာမင်းမြင့်ကျင်းပနိုင်ခဲ့ပေမဲ့လည်းရွှေပွဲလာပြည့်တဲ့တွေအားလုံး နောက်ခေါင်းစည်းကိုစည်းနဲ့ဖြစ်ပါတယ်ဒီအခမ်းအနားကိုလူတွေကိုယ်တိုင်တက်ရောက်ကျင်းပနိုင်တာကတော့ထိုင်ဝမ်ဟာကိုဗစ်ကူးစက်မှုကိုအအောင်မြင်ကင်တွင်နိုင်ပါတယ်ဆိုတာပြသလိုက်တာလည်းဖြစ်ပါတယ်ဒီအခမ်းအနားမှာထိုင်ဝမ်ဒရိုက်တာဟောလိဝုဒ်ကအော့စကာဆုရအန်ဂလီလေတက်ရောက်တာတွေ့ရပြီးတော့သူကတော့စူပေးပွဲအခမ်းအနားတက်ရောက်ဖို့အမေရိကန်ပြည်သူကပြန်လာရတာမလို့ပွဲမတက်ခင်ဆက်လျက်က
Japan, body like Kardashian. Took my besties to LA, where the girls like to flex. We put our hoodies on and feel it.
American Soya ye dabora mye abo go tin pya ba lo min shin.
American ပြည်တော်စုဟာ ICC နိုင်ငံတကာပြစ်မှုခုံရုံးကိုဖွဲ့စည်းခဲ့တဲ့ Rome Statute ခေါ်ရောမသဘောတူစာချုပ်ကိုဘယ်တော့မှအတိအမှတ်မပြုခဲ့ပါဘူး။ American နိုင်ငံသားဥက္ကဋ္ဌ Mike Pompeo ကလည်း ICC အနေနဲ့ American နိုင်ငံသားတွေကိုအရေးယူဖို့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးချပြီးတရားမဝင်ကြိုးပမ်းနေတာတွေကိုတီးခံမှာမဟုတ်ဘူးလို့ကြေညာထားပါတယ်။တရားမျှတမှုမရှိဥပဒေမဲ့ဆွဲချက်တင်တာတွေကနေ American ရဲ့အချုပ်အခြာကိုကာကွယ်ဖို့နဲ့American အမှုတန်းတွေကိုအကာအကွယ်ပေးဖို့အတွက် ICC ရဲ့ရှေ့နေချုပ် Fatou Bensouda နဲ့ ICC ရဲ့အခရာကျတဲ့အဖွဲ့ဝင် Fakiso Mochochoko တို့ American ပြည်ထောင်စုကစီးပွားရေးပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ် ICC ဟာသူ့ရဲ့မူလရည်ရွယ်ချက်ကနေလမ်းကြောင်းလွဲသွားခဲ့တယ်လို့ကမ္ဘာတဝန်းတရားမျှတမှုဆောင်ကျဉ်းရေးဆိုင်ရာ American သံအမတ်ကြီး Morrison ကတွေ့ဆုံမေးမြန်းခန်းတစ်ခုမှာထောက်ပြပါတယ် American ပြည်တွင်းတရားရေးစနစ်ကိုထင်ဟပ်ပြီးအကြီးအကျယ်ပြစ်မှုကျူးလွန်သူတွေကိုအရေးယူရမယ့်အစားအမေရိကန်အမှုတမ်းတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုနိုင်ငံရေးအမျက်ထုတ်ပြီးစစ်ဆေးမေးမြန်းတာတွေနဲ့စုံစမ်းစစ်ဆေးတာတွေလုပ်ခဲ့တယ်လို့ပြောပါတယ
် The International Criminal Court has not functioned as it's supposed to function
ICC နိုင်ငံတကာပြစ်မှုခုံရုံးဟာသူလုံးဝမဲ့အလုပ်ကိုမလုပ်ခဲ့ပါဘူးနောက်ဆုံးအဆင့်တက်ရမယ့်တရားရုံးအလုပ်ကို ICC ကလုံးဝမှာပါကျွန်တော်တို့အမှုတမ်းတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတာတွေကျွန်တော်တို့ကင်တွယ်ပြီးသားဖြစ်ပါတယ်ကျွန်တော်တို့မှာကဘာတဝမ်းကစံပြအဖြစ်အားကျအတူယူရတဲ့အခြေပြန့်ဆုံးတရားရေးစနစ်ရှိပါတယ်ပုံမှန်လင်းလင်းပြောရရင်ကျွန်တော်တို့ကိုယ်တိုင်မကင်တွယ်နိုင်ဘူးလို့ထင်တဲ့ယူဆချက်ကတော်တော်ကိုဆိုးပါတယ်လို့ပြောသွားတာပါအာဖဂန်နစ္စတန်နိုင်ငံကအမေရိကန်အမှုတမ်းတွေအပါအဝင် ICC ရဲ့နိုင်ငံရေးရည်ရွယ်ချက်နဲ့စုံစမ်းစစ်ဆေးခဲ့တာတွေဟာတရားမျှတရေးခရီးမပေါက်ပဲဟန်အတားရင်းနဲ့ရင်ဆိုင်နေရတယ်လို့တန်အမတ်ကြီးတန်နာပြောပါတယ
် And this is not what the court is supposed to be doing. It's been largely even according to its staunchest supporters.
ဒါဟာတရားရုံးကလုံးဝမဲ့အလုပ်ကိုလုပ်ခဲ့တာမဟုတ်ပါဘူး။သူတို့ရဲ့အမာခံထောက်ခံသူတွေအလို့ကြထိရောက်မှုမရှိအကျိုးမရှိဖြစ်ခဲ့တာများပါတယ်။ရောမသဘောတူစာချုပ်အရာပြစ်မှုတွေအခိုင်အမာကျူးလွန်နေဆိုပြီးအယူခံတင်ထားတဲ့တမှုအပါအဝင်စုစုပေါင်းအမှု၄ခုကိုအပြစ်ပေးခဲ့ပါတယ်။American ပြည်တော်စုအနေနဲ့ ICC တရားရုံးကအခုလိုစီရင်တာထက်ပိုပြီးစွမ်းဆောင်နိုင်ပါတယ်လို့ပြောသွားတာပါ American အနေနဲ့တင့်တော်တဲ့အချိန်အခါကြာရင် ICC နဲ့မိဖက်အဖြစ်ဆောင်ရွက်နိုင်ဖို့အတွက် ICC တရားရေးစနစ်ရဲ့ကြံနေသေးတဲ့တိုက်ခါဆက်နိုင်အောင်တည်တည်တာတာပြုပြင်ပြောင်းလဲဖို့လိုအပ်ပါတယ် ICC ပြုပြင်ပြောင်းလဲတာတွေမလုပ်သေးသေး၍တမရနဲ့နိုင်ငံခြားရေးဝန်ကြီးတို့ဟာ American အမှုတမ်းတွေနဲ့အတူမမမမရပ်တည်ပြီးတရားမျှတမှုကိုအာရုံစိုက်ဖို့ပြက်ကွက်နေတဲ့ ICC တရားရုံးရှေ့မှောက်မှာတရားစီရင်ခြင်းမခံရအောင်အကာအကွယ်ပေးသွားမှာဖြစ်ကြောင်းပါခင်ဗျာ
။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။ November 3ရက်ရွေးကောက်ပွဲမှာအနိုင်ရတယ်လို့ကြေညာထားတဲ့ Joe Biden ကအစိုးရအသစ်ဖွဲ့တဲ့အခါမှာတောင်ဝင်ထမ်းဆောင်မဲ့ထိတ်နန်းတန်တမန်တွေနဲ့အမျိုးသားလုံခြုံရေးတောင်ဝင်ခံတွေရဲ့အမြင်အစင်းကိုတနင်္လာနေ့မှာထုတ်ပြန်လိုက်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့အရင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟောင်းအန်ထိုနီဘလင်ကင်ကိုရွေးချယ်လိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်းဂျွန်ကယ်ရီကိုတော့အမျိုးသားလုံခြုံရေးကောင်စီမှာတာဝန်ယူရင်းရာထူးအသစ်ဖြစ်တဲ့ရာသီဥတုဆိုင်ရာသမ္မတရဲ့အထူးတန်တမန်ဖြစ်တဲ့အမြင်အစင်းတင်သွင်းလိုက်တာပါ။ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအတွက်အတည်ပြုချက်ကြရတော့မယ့်အနေအထားတွေ့နေရခြင်းပါပဲ။ဒီကောင်ဝဲဆေးဖြန့်မြှိုးရေးမှာဒန်းတူညီမျှရှိအောင်နိုင်ငံတကာအတိုင်းဝိုင်းကနေလှုပ်ဆောင်ဖို့အတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 အကူးစိုက်ခံရသူ8000ကျော်ရှိပြီးသေဆုံးသူစုစုပေါင်းက 1965ရောက်ရှိပါတယ်။နိုင်ငံတွင်းအသွါအလာကန့်သက်တမ်းမြစ်ထားတာတွေကိုဖြေလျှော့ပေးဖို့အတွက်လှုံ့ဆော်မှာဖြစ်ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒွန်ဆန်းစုကြည်ကတနင်္လာနေ့မင်ကုန်းမှာပြောပါတယ်။ကျောင်းမင်းမျိုးနဲ့မဲဆန္ဒနဲ့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်အဖြစ်အရွေးကောက်ခံရတဲ့ဥထိုက်စွာအသက်ဖြတ်ခံမှုကိုရှုံချကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယုံကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်္ဂါနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ဗျာ။